Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ6ရက်ဗုဒ္ဓဟူးနေ့ညဖက်9နာရီနဲ့10နာရီထိအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့52ကုတ္တုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
။ကျွန်တော်အောင်လူပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကူမှာထိပ်သီးတွေ့ဆုံမှုဂျပန်သာလိုတော့တဲ့အချိန်မှာပဲစင်ကူနိုင်ငံခြားရေးဝန်ကြီးပျော်ရွှင်မြို့တော်ကိုသွားဖို့စီစဉ်နေပါတယ်။ဒီခိုင်ပြည်နယ်ကနေရက်စုခွာဖြစ်ပြသသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်ရေးမြမဆွေရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားတလည်မှုစာချုပ်တော်တရလက်မှတ်ရေးထိုးပါတယ်။ဒီလိုထိတ်ထဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးနဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ခိုင်ပြည်နယ်ရင်းကလူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရေးကိစ္စဆောင်ရွက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကမြန်မာကိုစာရေးသားပေးပို့ခဲ့တဲ့သတင်းမှာကတော့
ဘောလူခွင့်ရဲ့ပေါက်ကျက်မှုတွေနဲ့ပတ်သက်ပြီးတော့ဆွဆွဲမှုတွေရှိတာပေါ့နော်အဲဒီဆွဆွဲမှုတွေကိုကျွန်တော်တို့ပြင်းညံတာသွားနဲ့ဟလာအဆုံးသတ်ဆွဆွဲပြီးတော့အရေးယူပြီးဖို့ဆိုတာနံပါတ်1ချက်နံပါတ်3ချက်ကတော့
မြန်မာတန်အမတ်ကြီးဦးဟောက်တို့စွန့်ပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ပြည်ခိုင်ဒေသကနေထွက်ပြေးသွားတဲ့မွတ်စလင်တွေပြန်လည်ခံရင်းတဲ့နေရာခြားတာရေးတွေမှာမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့သတင်းနိုဝင်ဘာမှာကျင်းပမယ်လွတ်တော်ကြားဖြတ်ရွေးကောက်ပွဲပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကိုမြန်မြန်တင်ပြချက်တွေကိုကြားဖို့ရှိပါတယ်။သူရိယာပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းသွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကောင်လင်းနဲ့မသိင်ထိုက်တို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကူနိုင်ငံမှာထိပ်သီးတွေ့ဆုံမှုစီစဉ်ထားတာရပ်ပိုင်းသာကျန်တော့တဲ့အချိန်မှာပဲစင်ကူနိုင်ငံခြားရေးဝန်ကြီးပျော်ရွှင်မြို့တော်ကိုသွားရောက်ဖို့စီစဉ်နေပါတယ်။စင်ကူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan နေ့ကျမြောက်ကိုရီးယားခီးစဉ်မနက်ပတ်စတင်မှဖြစ်တဲ့အကြောင်းစင်ကူနိုင်ငံကပြောဆိုလိုက်ကြပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ရှစ်သတင်းပိုင်အင်္ဂါနေ့ကျရင်စင်ကူမှာတွေ့ဆုံမှဖြစ်ပြီးအမေရိကန်သမ္မတအင်ဂျီရောကတော့ဆန်တိုဆာကျွန်းပေါ်ကကပယ်လာဟိုတယ်မှာတွေ့မယ်အကြောင်းသတင်းထုတ်ပြန်ထားပါတယ်စင်ကူကထိပ်သီးတွေ့ဆုံမှုကနေကြီးကြီးမားမားရလဒ်တစ်ခုထွက်လာဖို့မျှော်လင့်ကြောင်းလဲသမ္မတထရန့်ကမနေ့တုန်းကပဲ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားတောင်ရင်ရှိသူတွေကတော့ထိပ်သီးတွေ့ဆုံမှုအခြေခံလုပ်ငန်းစဉ်တွေအတွက်ဆက်လက်ဆွေးနွေးနေပါတယ်မြောက်ကိုရီးယားခေါင်းဆောင်ထံကစာသံကိုတင်ဆောင်လာတဲ့ညာလေယုံဖြစ်သူကင်ယုံချိုကိုတော့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအင်ဂျီရောမှာလက်ခံတွေ့ဆုံခဲ့တာပါမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့သမ္မတထရန့်ကအရင်တုန်းကပြောခဲ့ပူပေမဲ့မြောက်ကိုရီးယားထိပ်တန်းရရှိနေပြီးခဲ့တဲ့တောက်ချန်နေ့ကတွေ့ဆုံပြီးမှတော့အချိန်ယူဆောင်ရွက်ဖို့ပြောခဲ့ပါတယ်ရှစ်သတင်းပတ်ထဲထိပ်သီးတွေ့ဆုံမှုကလုပ်ငန်းစဉ်အစတစ်ခုသာဖြစ်တာကြောင့်သဘောတူညီချက်တစုံတရာလက်မှတ်ရေးထိုးဖို့မရှိကြောင်းလည်းသမ္မတထရန့်ကပြောခဲ့တာပါဒါပေမဲ့လည်းနျူကလ িয়ার လက်နက်တွေကိုမစွန့်လွတ်မခြင်းပိတ်ဆို့တံခါးအရေးယူမှုတွေကိုဖျက်ရှားပေးမှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်
တမန်နီးနဲ့အလူမီနီယံတင်သွင်းမှုတွေအပေါ်အမေရိကန်ကအခွင့်အရေးတွန်းမြင့်လိုက်တဲ့အတွက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေအပေါ်အခွင့်အရေးတွန်းမြင့်မဲ့အစီအစဉ်တရက်ဇူလိုင်လဆန်းမှာစတင်မဲ့အကြောင်းဥရောပသံတမန် EU ကပြောဆိုလိုက်ပါတယ်။အမေရိကန်သွင်းကုန်တွေအပေါ်အခွင့်အစည်းမြင့်သစ်တွေချမှတ်မဲ့အစီအစဉ်ကိုတော့ဥရောပကော်မရှင်ဒူဥက္ကဋ္ဌမာရော့စကိုဗစ်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဒီကနေ့ပဲကြေညာလိုက်တာပါ။ဥရောပကတမန်နီးနဲ့အလူမီနီယံတင်သွင်းမှုတွေအပေါ်အခွန်တွန်းမြင့်သတ်မှတ်ဖို့အမေရိကန်ရဲ့တစ်ဖက်သက်ဆန်တဲ့တရားမဝင်လုပ်ရက်အတွက်တုံ့ပြန်ဆောင်ရွက်ရတာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဂျင်အဝတ်ထယ်ရီ၊မော်တော်ဆိုက်ကယ်ရီနဲ့ဝီစကီအရက်အပါအဝင်ခမန်းချီအမေရိကန်ဒေါ်လာ3ဘီလီယံကျော်တန်ဖိုးရှိတဲ့ပို့ကုန်တွေအပေါ် EU ကအခွန်စည်းမျဉ်းသစ်တွေချမှတ်လိုက်တာပါ။ဥရောပကတင်ပို့တဲ့တမန်နီးတွေအပေါ်အခွန်25ရာခိုင်နှုန်းအလူမီနီယံသွင်းကုန်တွေအပေါ်ဆရာကိုင်းနှုံးတက်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်လိုက်တဲ့အပေါ်ဥရောပကလက်တုံ့ပြန်တဲ့အနေနဲ့အခွန်စည်းမျဉ်းသစ်တွေချမှတ်တာလည်းဖြစ်ပါတယ်။ကိုယ်စွဲဆိုင်ရာအငင်းပွားမှုကိစ္စတွေဟာကနေဒါနိုင်ငံကွီဘက်ပြည်နယ်မှာတောက်ချန်လေးစတင်မဲ့ကမ္ဘာစစ်မှုထိပ်သီး9နိုင်ငံ G7 ညီလာခံမှလည်းဆက်လက်လွှမ်းမိုးနေမယ်လို့မျှော်လင့်ရပါတယ်ရှင်။
ယူအန်နိုင်ငံနဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ရေးဥရောပခေါင်းဆောင်တွေကိုစီရင်မှုရွေးချယ်တဲ့တောရကျဥရောပခီးစဉ်ဆုံးသက်ဖြစ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့လန်ဒန်မှာဒီနေ့တွေ့ပါတယ်။ဥရောပခီးစဉ်ဆက်ဖြစ်တင်းလာနေကဂျာမနီကိုရောက်ချိန်မှာတော့အရှိလေပိုင်းဒေသမှာယူအန်ရဲ့စွပ်ပတ်မှုတွေကြောင့်ဥရောပကိုဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးလာမယ်ခြေရင်းနဲ့ပတ်သက်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကို ကိုသတိပေးပြဆိုခဲ့တာပါ။ပြင်သစ်ကိုမနေ့ကရောက်ဆင်မှလည်းအစ္စရေးအဓိကညီမချင်းဟာအီရန်နိုင်ငံကနျူကလ িয়ার နဲ့မပိုင်ဆိုင်နိုင်မှုဖြစ်တဲ့အကြောင်းအစ္စရေးအညီချုပ်ကပြောဆိုခဲ့ပါတယ်။အီရန်နိုင်ငံကဒေသတွင်းမှာရန်လိုတဲ့လွှတ်ရည်တွေနဲ့ခွဲခြားထားလို့မရနိုင်တဲ့ကြောင်းနျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုသူ့အနေနဲ့တခြားလုံးကန့်ကွက်ခဲ့တာဖြစ်တဲ့အကြောင်းလည်းပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။ဒီနေ့သမ္မတကတော့အီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့အကောင်းဆုံးရရှိထားတဲ့စစ်နဲ့စစ်ဆက်ညှိနှိုင်းမှုတစ်ခုဖြစ်တဲ့သဘောတူညီချက်ကိုဆက်လက်ကောင်တယ်ဖော်သားမယ်ကြောင်းပြောဆိုခဲ့ပါတယ်။လက်ရှိသဘောတူညီချက်ဟာပြည့်ပြည့်စုံမှုမရှိတာကိုလက်ခံပေမဲ့လည်းအရင်ရခဲ့ဖူးတဲ့သဘောတူညီချက်တွေကတာနယ်အကြောင်းနဲ့သဘောတူညီချက်ကနှုတ်ထွက်ခြင်းအပြင်ဒေသတွင်းတည်ငြိမ်မှုကိုအထောက်အကူပြည့်နိုင်စရာမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာမနစ်အင်ကာနေကကျင်းပတဲ့တမုတ်ထူးခြားတဲ့ပနာမရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမဲများစုရခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်မှဒိုင်ယန်ဖိုင်စတိုင်ကတော့နောက်ထပ်အထက်လွှတ်တော်သက်တမ်း6နှစ်အတွက်ပြန်လည်ရွေးကောက်ခံနိုင်ရည်အဆင့်တစ်ဆင့်ပို့ပြီးတော့နှိဆက်သွားစေပါတယ်။ဘဲပါတီကပဲဖြစ်စေမဲအများဆုံးရသူနှစ်ဦးလာမယ့်နိုဝင်ဘာလထွေထွေရွေးကောက်ပွဲမှာရှင်ပြိုင်ခွင့်ရမယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ပနာမအကျိုးရွေးကောက်ပွဲကြီးမှာအသက်84နှစ်အရွယ်ဆန်ဖရန်စစ္စကိုမြို့တော်ဝန်ဟောင်းဒိုင်ယန်ဖိုင်စတိုင်ကသူမထင်ခဲ့တဲ့ပြိုင်ဘက်ပြည်နယ်အထက်လွှတ်တော်ကဒီမိုကရက်အမတ်ကေဗင်ဒီလီယွန်းထက်အလွယ်တကူမဲအသာရခဲ့တာပါဒီအခင်းအကျင့်ရဆိုရင်တော့နိုဝင်ဘာအထွေထွေရွေးကောက်ပွဲမှာဒိုင်ယန်ဖိုင်စတိုင်အနေနဲ့အသက်52နှစ်အရွယ်ကေဗင်ဒီလီယွန်းနဲ့ရှင်ပြိုင်လာရနိုင်ပါတယ်ဆန်ဖရန်စစ္စကိုမြို့တော်ဝန်ဟောင်းလက်ထောက်အုပ်ချုပ်ရေးမှူးဒီမိုကရက်ကေဗင်နျူးဆန်ကတော့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အနိုင်ရသွားပြီးသမ္မတဒေါ်နယ်ထရန့်ကထောက်ခံထားတဲ့ Republican စီးပွားရေးလုပ်ငန်းရှင်ဂျွန်ကောက်စ်နဲ့ရှင်ပြိုင်ရမှာဖြစ်ပါတယ်။တက်တန်းပြည့်သွားပြီးဖြစ်တဲ့အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းရဲ့နေရာကိုအစားထိုးနိုင်ရေးသူတို့နှစ်ဦးရှင်ပြိုင်ကြမှာဖြစ်ပါတယ်ရှင်။
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမလိုင်းဝတ်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ထဲကြုံရတဲ့ပြည်ပကတွေအတွင်းနေရက်ဆုတ်ခွာထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မြမဆွေးရနဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုစာချုပ်တော်တစ်ယောက်ကိုလက်မှတ်ရေးထိုးပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြမဆွေးရတို့ကြားလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ဟာရခိုင်ပြည်နယ်ကတင်းရှောင်သွားသူတွေကိုယ်သဘောဆန္ဒအရနေရက်ပြန်လာနိုင်ရေးလုပ်ငန်းစဉ်ပုံမှန်မြန်ဆန်လာအောင်အထောက်အကူဖြစ်စေနိုင်မယ်လို့မျှော်လင့်ကြောင်းလည်းနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ခမန်းကြီးလူပေါင်း9သိန်းလောက်ကိုပြန်လည်လက်ခံရမှာလူသန်းဝန်းကြားဝန်ဆန်းနိုင်ရေးဘေးကင်းလုံခြုံရေးဝန်ဆောင်မှုတွေနဲ့နေရေးထိုင်ရေးစောင့်ဆရာကိစ္စတွေအများအပြားရှိနေကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် Net Ospie ကပြောဆိုပါရတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကိစ္စခံ30လောက်ကိုစီနင်းတက်ခဲ့တဲ့ AIS ဆွေးနွေးအုပ်စုကိုလုံခြုံရေးတပ်ဖွဲ့ရဲ့လက်လံရှင်းလင်းတဲ့စစ်စင်ရေးရဲ့နောက်ဆက်တွဲဖြစ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်9သိန်းလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါ။မြန်မာဆွေးနွေးနဲ့ကုလသမဂ္ဂအေဂျင်စီတို့ကြားသဘောတူညီချက်ရခဲ့တဲ့အပေါ်ရန်ကုန်မြို့ကအမေရိကန်တယုံကလည်းကြိုဆိုလိုက်ပါတယ်။အခုသဘောတူညီချက်ကနေရဆုတ်ခွာတင်းရှောင်နေသူတွေကိုယ်တော်ဆန္ဒအရဘေးရန်ကင်းကင်းဂုဏ်သိက္ခာရှိရှိနဲ့နေရပြောင်းနိုင်တဲ့အခြေအနေကိုဖန်တီးပေးနိုင်မှုမျှော်လင့်ကြောင်းလဲဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့လူခွေချိုးဖောက်မှုတွေကိုပေါ်ထုတ်နိုင်မှုလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တရဖွဲ့စည်းမဲ့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ထဲမြမဆိုးဟာကကြေညာခဲ့တဲ့အပေါ်မှာလဲမျှော်လင့်ဆောင်စားနေတဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဟာပွင့်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ဖို့နဲ့စစ်စစ်စီရမှာအပြစ်ရှိသူတွေကိုဖော်ထုတ်တွေ့ရှိရင်လည်းအရေးယူဖို့လိုအပ်တဲ့အကြောင်းအမေရိကန်တန်ယုံရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်
။တရုတ်တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီး ZTE ကအမေရိကန်ပြည်ထောင်စုနဲ့သဘောတူညီချက်တစ်ခုလက်မှတ်ရေးထိုးလိုက်တာကြောင့်အကြီးအကျယ်ထိခိုက်နေရတဲ့ကုမ္ပဏီကြီးအနေနဲ့စီးပွားရေးလုပ်ငန်းပြန်လည်လုပ်ကင်ခွင့်ရသွားစေမှာဖြစ်တယ်လို့ Reuters သတင်းကဖော်ပြပါတယ်။အမေရိကန်ထုတ်ဆက်ပစ္စည်းတွေတင်ပို့မှုကိုအမေရိကန်ဆွေရဘက်ကဖြတ်တောက်လိုက်ပြီးတဲ့နောက် ZTE လုပ်ငန်းကြီးအနေနဲ့လုံးဝပိတ်သိမ်းလိုက်ရမယ့်အခြေစိုက်သွားစေတာပါ။ကျွမ်းကျင်သူတို့အဆိုအရတော့အမေရိကန်နည်းပညာနဲ့ထုတ်ကုန်တွေကိုအီရန်၊မြောက်ကိုရီးယားတို့အပါအဝင် အမေရိကန်ကကုန်သွယ်ရေးတမ်းမြစ်ထားတဲ့နိုင်ငံတွေကိုရောင်းချနေတာကိုဖော်ထုတ်တွေ့ရှိခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ ZTE လုပ်ငန်းကြီးအနေနဲ့ wireless station တွေ၊ internet ဆက်သွယ်ရေးကွင်းရပ်တွေနဲ့ smartphone တွေထုတ်လုပ်ဖို့အတွက်အမေရိကန်ထုတ်ကုန်တွေကိုအားကိုးနေရတာဖြစ်ပါတယ်။ ZTE လုပ်ငန်းကြီးပြန်လည်လက်ပတ်ခွင့်ရရေးသဘောတူညီချက်ထဲမှာတော့ဒေါ်လာတန်းတစ်ထောင်ဒဏ်ကျေးပေးဖို့သူ့ရဲ့လုပ်ငန်းကြီးတွေမှာပုံမှန်ဝင်ရောက်စစ်ဆေးခွင့်နဲ့အမှုဆောင်အဖွဲ့ကိုအစားထိုးဖို့တွေပါတယ်လို့လဲ Writers ကဖော်ပြပါတယ်။အပိသက်သဘောတူညီချက်လက်မှတ်ထိုးသလားဆိုတဲ့အပေါ်မှာတော့ ZTE ဘက်ကရောအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနဘက်ကရောအတည်ပြုမထားပါဘူး။ဒါပေမဲ့လို့လဲ ZTE ကိုအမေရိကန်ထုတ်စက်ပစ္စည်းတွေပြန်လည်အသုံးပြုခွင့်ပေးလို့တဲ့သမ္မတဒေါ်နယ်ထရန့်အစိုးရအပေါ်မှာတော့အမေရိကန်လွှတ်တော်အမတ်တွေကစိတ်ဆိုးဒေါသဖြစ်ကြတယ်ဆိုတဲ့သတင်းတွေတော့ရှိနေပါတယ်ရှင်။
အမျိုးသားလူညွန့်ရေးကိုချင်းချောက်နေတယ်လို့အမေရိကန်ထောက်လိုင်းအသံဝန်ကယူဆထားတဲ့ကုမ္ပဏီတစ်ခုပါဝင်တရုတ်နိုင်ငံကနည်းပညာလုပ်ငန်းလေးခုကိုသတင်းအချက်အလက်တွေဝေမျှပေးဖို့သဘောတူလက်ခံထားခဲ့ကြောင်း Facebook Internet လူမှုခွင့်ရကဝန်ခံပြောဆိုလိုက်ပါတယ်။ဒီအတွက်လည်းသုံးဆွဲသူတွေရဲ့ကိုယ်ပိုင်အချက်အလက်တွေကိုအသုံးချမှုနဲ့ပတ်သက်လို့ Facebook ပေါ်စိုးရိမ်မှုတွေလည်းထပ်မံထွက်ပေါ်လာခဲ့တာပါ။ Facebook သုံးသူတွေအနေနဲ့ဆက်သွယ်ရေးကိရိယာမျိုးစုံကိုသုံးနိုင်အောင်တရုတ်ကုမ္ပဏီတွေဖြစ်ကြတဲ့ Huawei, Lenovo, Oppo နဲ့TCL တို့ပါဝင်လုပ်ငန်းပေါင်း60လောက်နဲ့အချက်လက်တွေဖလှယ်ရေးအထူးသဘောတူညီချက်တွေရှိနေတဲ့အကြောင်းနယူးယောက်တန်းစင်စာကြီးကဖော်ပြခဲ့ပြီးနှစ်ရက်ကြာမှာပဲ Facebook ကုမ္ပဏီကအတည်ပြုပြောဆိုလိုက်တာပါ American ထောက်လိုင်းတာဝန်ရှိသူတွေကတော့ Huawei ကုမ္ပဏီထုတ်ပစ္စည်းတွေနဲ့ Internet Server တွေကအချက်လက်တွေကိုတရုတ်အစိုးရကတောင်းခံနိုင်တယ်ဆိုပြီးစိုးရိမ်ကြောင်းပြောဆိုထားကြပါတယ်စိုးရိမ်မှုတွေကြောင့် Huawei စစ်မြေလက်ကင်ဖုန်းတွေကို Cisco နေမှာရောင်းချသုံးစွဲခွင့်ကိုလည်း American စစ်တပ်ကတားမြစ်ထားတာပါFacebook ရဲ့လက်ကင်ဖုန်းလုပ်ငန်းတွေနဲ့တွဲဖက်လုပ်ငန်းတွေမှာဒေါက်တာတာဝန်ယူထားတဲ့ Francisco Varela ကတော့ Huawei ကုမ္ပဏီပါဝင်တခြားတရုတ်ကုမ္ပဏီတွေနဲ့အချက်အလက်ဖလှယ်မှုတွေကိုစတင်ဆောင်ရွက်စဉ်ကတည်းကထိ ंछ ုပ်မှုတွေရှိရကြောင်းမနေ့တုန်းကပဲပြောဆိုသွားပါတယ်။ဗြိတိန်ခြေစိုက်နိုင်ငံရေးဆိုင်ရာတိုင်ပင်ခံလုပ်ငန်းတစ်ခုဖြစ်တဲ့ Cambridge Analytica ကတန်းနဲ့ချီရဲ့ Facebook သုံးဆွဲသူတွေရဲ့အချက်အလက်တွေကိုရယူနေကြောင်းဒိန်းတွေထွက်ပေါ်ခဲ့ရတာက Internet လူမှုခွင့်ရဲ့လုပ်ငန်းကြီးဖြစ်တဲ့ Facebook ဟာအကြီးအကျယ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဟာဝိုင်ယီကျွန်းကကီလာဝေးမီးတောင်ပေါက်ကွဲမှုကြောင့်မနေ့ညကအိမ်ပေါင်းရာနဲ့ချီထိခိုက်ပျက်စီးခဲ့တာမှာမြို့တော်ဝင်ဟယ်ရီကင်ရဲ့နေအိမ်လည်းပါသွားပါတယ်။ကမ်းခြေပိုင်းကဒေသခံတွေကတော့မီးတောင်ပေါက်ကွဲမဲ့အန္တရာယ်ကြောင့်လွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကလေးကဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အတွက်ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ပြီးခဲ့တဲ့လကဆလို့ Big Island အရက်ကကျေးလက်ဒေသအများစုမှာမြေကြီးတွေအကွဲပြီးချွေရည်ပူတွေထွက်လာခဲ့ရကအစအုံတွေထိခိုက်ပျက်စီးမှုပိုများလာခဲ့တာဖြစ်ပါတယ
်ဟုတ်ဒီနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ဒေသကနေတစ်ဖက်နိုင်ငံဖက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေအနေနဲ့ပွင့်လင်းမြင်သာမှုရှိစွာပူးပေါင်းပါဝင်နိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုလိုက်ပါတယ်။ပြန်လည်လက်ခံရေးအပြင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့ဆိုလိုက်ပေမဲ့ကုလလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသတွင်စုံစမ်းစစ်ဆေးခွင့်ကိုတော့မူလသဘောထားတိုင်းလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းကမမေခပေးပို့ထားပါတယ်။
ဒီကနေ့ရခိုင်ဒေသကနေတစ်ဖက်နိုင်ငံဘက်ကိုဆွန့်ခွာသွားကြတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မှာကုလသမဂ္ဂအေဂျင်စီတွေနဲ့မြန်မာအစိုးရတို့နားလည်မှုစာကြုံစွာလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလိုလက်မှတ်ရေးထိုးတာမှာသဘောတူထားတဲ့အချက်တွေနဲ့ပတ်သက်လို့သမရယုံပြောရေးဆိုခွင့်ရှိသူဦးစောထေက VOE ကိုခုလိုပြောပြပါတယ
်။လုပ်တဲ့အပိုင်းက repetition ကိုဦးတည်တဲ့အမှန်တကယ်ကျွန်တော်လုပ်တာ။ပုံစံနဲ့ကိုယ်တော်တော်ဒီ position မှာလည်း UNICEF ရဲ့ပုံဖို့ပါဝင်မှုပါမကိုအောင်မြင်တဲ့သဘောရှိခဲ့တယ်ပေါ့နော်။ဒီဟာကကျွန်တော်က MOU က UNDP ရဲ့ပါဝင်မှုပါကျွန်တော်ကထည့်ထားတော့ပြန်လဲထူထောင်ပြန်လဲတည်ဆောက်တဲ့နေရာအထိပါ UNDP ကပါမယ်။ဟိုထောက်ပံ့ကူညီမှုတွေကိုနောက်လျှောက်ပေါ့နော်။အချိန်တိုင်းတာတစ်ခုပဲဒါသူကဒါလည်းကတရားခင်းမယ်လို့ပြောအဲ့ဒါကိုကျွန်တော်ကပြောပြီးတော့ဟိုတို့တာ
ဒီလိုလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်လို့အမေရိကန်တန်ယုံဘက်ကတော့မြန်မာအစိုးရရဲ့လှုပ်ဆောင်မှုကိုကြိုဆိုကြောင်းသဘောထားထုတ်ပြန်ထားခဲ့ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီလိုထွက်ပြေးရတဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်အဖွဲ့ဟာမြန်မာပြည်ကိုပြီးခဲ့တဲ့ရက်ပိုင်းကနေ့ရက်ကြာလာရောက်ခဲ့ပါတယ်။ Doka Dairy Trapiare at Dong Yingu Songzan Sisibu Suyi, ICC call, Nanganaga Pimu Sanya, the Ayungani, Gaidre Songzan Bune, Nama Suyaga, Gorai Songzan Sisibu Subi, Natet Dinja Kedalu, Jelle Lekan Yi Baima, Puilim Yendamu Shibugule, Tansu Tagibare, Nama Suyabaka, Kula Tamaka Agency Nine, Jelle Lekan Yi Baima, Puilim Yendaza Puwan Sanya Queen Shimelu, Sutaware. Tavime, Bersin tea, below a dying tati, bowing we yamle, Sura Guru, Shinshin Lily, Matiadi Babu.
Kulamaka agency, Bawa Mudima Babi, the Amuria to Bawa and Sansu and Shi. The brother did a Maduro, Ogramido, Bami Mother. Atawan did a Kanama Bara, the brother to Kulu Almiao, Kuroa Topa, Biamashi. Biamatu, Kuroko and Bawa Nile, a Boma, Pune, Yamuru, a Jane or a Fetibo, no, Tiamu Tayaro.
ตรุโกไลบาวนี้တော့ဆောင်ရဲ့မှာဖြစ်တဲ့အတွက်အဲ့ဒါတော့သိကြောကြံလို့တော့ခုနကတည်းကပုံနေနေတာမှုဆိုတာတပောင်းနဲ့ပါပါပါပြင်းမြင့်တာမှုရှိဖို့နိုင်ငံတကာဘက်ကပြောဆိုချက်တွေအပေါ်ဥစ္စာထေဘက်ကအခုလိုတုံ့ပြန်လိုက်တာပါဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARSA အကြံဖက်အဖွဲ့တွေတိုက်ခိုက်ခဲ့ပြီးနောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့သွားမယ်လို့မြန်မာအစိုးရဘက်ကမေလ
30ရေးကော်မရှင်ထဲမှာနိုင်ငံသားပါဝင်ခြင်းမပြုဘူးတောင်းဆိုမှုတွေရှိခဲ့ပါတယ်။လက်ရှိမြန်မာအစိုးရဘက်ကပြန်လည်လက်ခံရေးတင်ပြန်လည်နေရာချထားရေးပိုင်းမှာပါကုလသမဂ္ဂအေဂျင်စီတွေနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့ဆိုထားပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားတဲ့ရခိုင်ဒေသအတွင်းကိုလာရောက်ပြီးစုံစမ်းစစ်ဆေးခွင့်ပြုဖို့ကိုတော့မူလသဘောတိုင်လက်ခံမှာမဟုတ်ဘူးလို့အ နာစွာနဲ့စုံစမ်းစစ်ဆေးအရေးယူနိုင်ရေးအကောင့်ထဲပေါ်ဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုပေးပို့တဲ့စာထဲမှာတိုက်တွန်းထားကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကပြောပါတယ်။ရခိုင်ပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ရမှာနိုင်ငံတကာစုံစမ်းရေးမှုတွေပါဝင်ခွင့်ပေးဖို့တောင်းဆိုနေချိန်မှာလုံခြုံရေးကောင်စီရဲ့တိုက်တွန်းစာထွက်ပေါ်လာတာပါ။ကျွန်းလတရနေ့ကမြန်မာအစိုးရကိုပေးပို့ခဲ့တဲ့လုံခြုံရေးကောင်စီရဲ့စာပါအကြောင်းအရာကို VOA ကုညာဝင်းအောင်ကမေးမြန်းရမှာအထက်အချက်လေးချက်တိုက်တွန်းထားကြောင်းမြန်မာတပ်အမတ်ကြီးဦးဟောက်တို့စွမ်းကအခုလိုစတင်ဖြေကြားပါရစေ။
ကျွန်တော်တို့ရေးတဲ့ထဲမှာတော့အထက်၄ချက်ပဲပါတယ်ဟုတ်လား။လေးချက်မှာနံပါတ်၁ကတော့ဗျာကုလသမဂ္ဂအေဂျင်စီတွေနောက်ပြီးတော့ကျွန်တော်တို့ဒီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့အဖွဲ့အစည်းကိုကျွန်တော်တို့ဒီရခိုင်နောက်ပိုင်းပြည်ပကဖြစ်တဲ့ဒေသတွေကိုဝင်ဝင်ပေးဖို့ပေါ့နော်။နံပါတ်၂ချက်ကတော့ဟိုပေါ့လူခွင့်ရေးဖောက်ပြန်မှုတွေနဲ့ပတ်သက်ပြီးတော့ဆွဆဲမှုတွေရှိတယ်ပေါ့နော်။အဲ့ဒီဆွဆဲမှုတွေကိုကျွန်တော်တို့ပုံရင်းမြန်သာစွာနဲ့ဟလာဆုံးသဆစ်ဆီပြီးတော့အရေးယူပေးဖို့ဆိုတာနံပါတ်၂ချက်။နံပါတ်၃ချက်ကတော့ဒီကံကြေညာကိုဖြည့်ရှင်းနိုင်ဖို့အတွက်အားလုံးလည်းသဘောတူညီထားတဲ့ဒီရခိုင်စုံစမ်းစစ်ဆေးကော်မရှင်မစ္စတာအနန်ကော်မရှင်ရဲ့ဟိုဘော recommendation တွေပေါ့နော်အစိုးရချက်တွေကိုပြန်ပေးချက်တွေကိုဟိုအကောင့်ထဲပို့ဖို့ပေါ့နံပါတ်၄ချက်ကတော့ကျွန်တော်တို့အခုမြန်မာနိုင်ငံဆိုင်ရာသက်သမကတည်မှုချုပ်ရဲ့အထူးကိုယ်စားလှယ်စခန်းလိုက်တဲ့ပုံကောင်နဲ့ပူပေါင်းဆောင်ရွက်ဖို့ဆိုတဲ့အချက်ဒီ၄ချက်ပဲဖြစ်ပါတယ
်ဆိုတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာအစိုးရကိုဟိုဒီပေးပို့တဲ့တိုက်တွန်းစာမှာနိုင်ငံကစုံစမ်းရေးမှုတွေကိုလာရောက်ခွင့်ပေးဖို့ဆိုတော့တိုက်တွန်းချက်ပါတယ်လို့သတင်းတွေမှာဆိုပါတယ်အဲ့ဒါဟုတ်ပါလား
မပါပါဘူးလုံးဝမဟုတ်ပါဘူးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ဆိုတာပဲပါပြီးတော့ဒီနိုင်ငံကအကိုဟိုဝင်ဝင်ပေးရမယ်ဆိုတာလုံးဝမရှိပါဘူးဒါတော့ပြကြတယ
်ဆိုတော့ဟိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အာဇီသားရရောဒီနိုင်ငံတကာရဲ့ဒါမှမဟုတ်ရင်ကုလသမဂ္ဂရဲ့စုံစမ်းရေးမှုတွေကိုဆေလွတ်ချင်တဲ့သဘောမျိုးတွေရှိနေပါသလား
ဒါကတော့တို့ကဟိုငွေရီးယားကျွန်တော်တို့ဒီလူထုရေးကောင်စီဆုံးဖြတ်ချက်မှာလည်းတို့ကဟိုဟိုပါတော့ first finding mission ကဟိုတို့ဖွဲ့ပြီးသားပဲလေဖွဲ့ထားပြီးသားပဲဒါကိုကျွန်တော်တို့ကလက်မခံဘူးကျွန်တော်တို့ကတော့ကိုယ့်အဟာနဲ့ကိုငွေရီးယားလည်းပြောပြီးသားပဲလေဒီပြည်မှုကျွတ်တော့ရှင်ရေးယူမယ်ကျွန်တော်ပြောပြီးသားထောက်ထားခိုင်းအောင်ရှင်းပါတော့အဲ့ဒါအတွက်ကျွန်တော်တို့ကဒီတိုးတက်တဲ့ဆုံးဖြတ်ဟိုစစ်ဆေးကော်မရှင်ပေါ့ဗျာအဲ့ဒါကိုကျွန်တော်တို့ကဒါအခုကိုယ့်ကိုဖွဲ့လိုက်တဲ့နေရာမှာအဲ့တော့ဟိုဒါတကယ်ကိုဟိုတွက်လက်တဲ့ဟလာဟိုကော်မရှင်ဖြစ်မယ်ဟိုဒါကို့အစီအစဉ်နဲ့ကိုထုတ်တာပဲလေ
အခုဒီကုလသမဂ္ဂလုံခြုံရေးကောင်စီကပေးပို့တဲ့စာကဒေါ်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူအီမင်းအောင်လှိုင်စီကို ရင်းညွှန်းပြီးတော့တိုက်တွန်းတဲ့စာလို့လည်းကြားပါတယ်အဲ့ဒါဟုတ်ပါသလ
ားမြန်မာအများအကုန်လည်းကိုပို့တဲ့စာကတော့ကျွန်တော်တို့အစိုးရတင်ပြရမှာပဲလေဘူးတီးကြဘူးရဲ့ဘူးရဲ့ဆိုပြီးတော့ဆိုရင်တော့ဒါမှမဟုတ်ပါဘူးဒါကတော့ကျွန်တော်စီရေးတဲ့ဆိုကြတဲ့ဒါကျွန်တော်အစိုးရကိုစားပြုတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်စီကနေအစိုးရစီရောက်သွားမှာပေါ့
ဒီစာနဲ့ပတ်သက်ပြီးတော့ဟလာရပ်ပေါင်း30အတွင်းမှာပြန်ပြီးတော့ဟိုတုံ့ပြန်အကြောင်းကြားဖို့ဆိုတဲ့အချက်လည်းပါတယ်လို့ကြားရပါတယ်အဲ့ဒါရောဟုတ်ပါသလား
ရပ်ပေါင်း30အတွင်းအကြောင်းဆိုပါအကြောင်းပြန်ပါဆိုတဲ့ဟာကတော့ဟိုကိုညနေအောင်မေးတဲ့ဥစ္စာဟိုဟာဖြစ်နေတာပေါ့နော်အဲ့လိုရုပ်ပြပြောရင်တော့သူများရာဇသံလုံးဖြစ်နေတာပေါ့အဲ့လိုမဟုတ်ပါဘူးဒါကုသသမဂ္ဂနဲ့ကျွန်တော်ဆက်ဆံတဲ့နေရာမှာတစ်ဖက်အပြန်လန်းဟလာနားလည်မှုအပြန်လန်းလေးစားမှုနဲ့ဒါထိုက်တင်တဲ့တုံ့ပြန်မှုဒါတော့ရမှာပဲအဲ့တော့ကျွန်တော်စီစာရင်ကျွန်တော်ပြန်ရမှာပေါ့ဒါကျွန်တော်တာပါမယ်လေ
အဲ့တော့မြန်မာအစိုးရကရခိုင်ရေးနဲ့ပတ်သက်လို့လိုလတ်တဲ့စုံစမ်းရေးကော်မရှင်အသေးတစ်ခုဖွဲ့သွားမယ်ဆိုတော့မေလကုန်မှာကြေညာပါတယ်အဲ့ဒါကဒီနိုင်ငံတကာလှုပ်ထုံးလှုံနီးတွေအရာပေါ့နော်မြန်မာအစိုးရကိုဒီ ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်ခုံရုံးကနေဟာလာစုံစမ်းစစ်ဆေးတာတွေလုံးမလာရအောင်ရှောင်လွှဲခြင်းတဲ့သဘောလို့သုံးသပ်တာတွေလည်းရှိပါတယ်တမန်ကြီးအနေနဲ့ဘယ်လိုများရှင်းပြခြင်းပါလဲ
အဲ့လိုပြောလို့တော့ပဲရမယ်ဗျာဘာလို့လဲဆိုတော့လူခွင့်ရနဲ့ပတ်သက်တဲ့အလားဆိုချိုးပေါက်မှုတွေရှိတယ်ဆိုရင်တတိထောက်ထားခိုင်လုံရှိတယ်ဆိုလို့ရှိရင်ပြောကျွန်တော်အရေးယူမယ်ဆိုတာဒီ ICC ကိစ္စတော့မဖြစ်ခင်တည်းကဒါကျွန်တော်ပြောနေတဲ့စကားပါနော်ဒီနောက် fact finding mission ထွက်မယ်ပါညာဆိုတဲ့ဥစ္စာကလည်းပဲဒီ ICC ကိစ္စတွေပါမပြောခင်ကလေးကဖြစ်နေတဲ့ကိစ္စဆိုတော့ဒါကကျွန်တော်လုံးဝလုံးထိုက်တာအောင်ကျွန်တော်လုပ်တာပါ ICC ကလည်းကျွန်တော်ဘာမှဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်ကျွန်တော်စိုးရိမ်စရာမရှိဘူးဘာလို့ဆိုတော့ကျွန်တော်တို့မှဟုတ်လားဟိုကျွန်တော်လုပ်နေတဲ့ဟာကဟိုဘာဖြစ်မလဲလုတ်တက်လုတ်ထိုက်တာကိုလုပ်နေတာဖြစ်တယ်အမှန်တရားအတွက်ကျွန်တော်တို့ကဒါဆောင်ရွက်နေတာဖြစ်တယ်ဆိုတော့ဒီ ICC ကြောင့်ဒီဟာကြောင့်ဆောင်ရွက်နေတဲ့စိတ်နဲ့ဟိုပါပေါ့ဆန္ဒနဲ့ပေါ့နော်ဟိုရွေချက်နဲ့လုတ်တယ်ဆိုတော့ဒါတော့မဟုတ်ပါဘူ
းမြန်မာတမန်ကြီးဦးအဟောက်တို့စွမ်းကိုကိုဇော်ဝင်းလိုင်ကကိုညံဝင်းအောင်ကမြန်မြန်တင်ပြတော်တာပါရှင်ခရော့ကြဖြတ်ရွေးကပွဲပြင်ဆင်မှုအချိန်နဲ့ဖက်ဆက်ရအောင်ပါမြန်မာနိုင်ငံရဲ့ဆွတ်တော်အသီးသီးမှာလစ်လတ်နေတဲ့ကုစလေနေရာတွေအတွက်လာမယ့်နိုဝင်ဘာလ3ရက်နေ့မှာကြဖြတ်ရွေးကပွဲကျင်းပမှာဖြစ်တယ်လို့ပြည်ထောင်စုရွေးကပွဲကော်မရှင်ကကြေညာခဲ့ပြီးဖြစ်ပါတယ်လူထုကြဝေဖန်ခံရတဲ့မဲဆန္ဒရှင်စီရင်ပြုစုတာအပအဝင်ကြိုတင်ပြင်ဆင်မှုတွေလူဝင်မှုကြီးကြပ်ရေးအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့ပညာရေးဝန်ထမ်းများရဲ့ပူးပေါင်းဆောင်ရွက်မှုအနေအထားတွေနဲ့ပတ်သက်လို့ POA Editor ဒေါက်ခင်ဆွေးဝင်းကပြည်ထောင်စုရွေးကပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကိုတည်တံ့တွေ့ဆုံမေးမြန်းချပါရရှင်
မင်္ဂလာပါရှင
်မင်္ဂလာပါဟု
တ်ကဲ့ဥက္ကဋ္ဌကြီးကလို့မအားတဲ့ဇာတ်ရည်ကနေပြီးတော့ကျွန်တော်တို့ VOA American တောင်းအချိန်ပေးပြီးတွေ့ဆုံခင်ပြည့်တဲ့အတွက်ကျေးဇူးအထူးတင်ပါရှင
်ကျွန်တော်တို့ကလည်းဒီလိုရည်ရွယ်ခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါအခုပေါ့လေဟိုနိုဝင်ဘာလ3ရက်နေ့မှာဂျာဂျာရွေးကောက်ပွဲကျင်းပဖို့ကြေညာထားပြီဆိုတော့လေဒီဂျာဂျာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သိတင်တာလေးပေါ့နော်ဟိုဘယ်နှမျိုးနဲ့မှလုပ်မလဲဘယ်ပါတီတွေဝင်ပြိုင်မလဲဆိုတာတစ်စိတ်လောက်ပြောပြပေးပါလားရှင
်ကျွန်တော်တို့ဒီဂျာဂျာရွေးကောက်ပွဲကို2018နိုဝင်ဘာ3ရက်နေ့မှာကျင်းပမယ်လို့ကြေညာပြီးဖြစ်ပါတယ်။အဲကျင်းပပြီးပြင်ပဖြစ်တဲ့အတွက်လစ်လက်တဲ့မဲဆန္ဒနယ်မြေတွေကတော့ပြည်သူလွတ်တော်က၄နေရာအမျိုးသားလွတ်တော်က၁နေရာတိုင်းဒေသကြီးပြည်နယ်လွတ်တော်နေရာက၈နေရာပါ။ပေါင်း73နေရာမှာလုံးမဟုတ
်ဘူး။ဟုတ်ကဲ့ပါ။ဘယ်ပါတီတွေအများဝင်ရောက်ရှင်းတယ်မှုရှိပါလဲရှင်
။ဒါတွေကတော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လောင်းတွေကိုကျွန်တော်တို့အမြင့်ဆုံးတင်သွင်းမှာပါတင်သွင်းခိုင်းမှာပါအဲ့တင်သွင်းတဲ့ရမရက်ကိုလည်းကျွန်တော်တို့ကြေညာပြီးပါပြီအဲ့ကြေညာပြီးတဲ့ရက်မှာမလာတင်တယ်မှာမှာကျွန်တော်တို့ဖန်ပါတီပြိုင်မယ်ဆိုတာသိရမှာပါကျွန်တော်တို့ကြိုတင်ပြီးတော့ဖန်ပါတီပြိုင်မယ်ဆိုဆင်းရတော့ကျွန်တော်ရှိလက်ရှိတော့မရှိသေးပ
ါဟုတ်ကဲ့ပါအဲ့တော့ဂျာဂျန်ရေကောက်ပွဲကျင်းပဖို့အတွက်ကိုဒီနိုင်ငံတော်အစိုးရနေပြီးတော့ဘတ်ဂျက်ရန်ပုံငွေရောချထားပေးပါပြီလားရှင
်ကျွန်တော်ချထားပေးပါပြီအခု2017ဂျာဂျန်အတွက်တော့ 1.6 ဘီလီယံကျွန်တော်တို့ပေးထားပြီးသားပါဒါပေမဲ့ကျွန်တော်တို့ကဒါတွေကဟိုတချို့ကဒီရံမုံငွေကိုအကုန်သုံးမယ်ဆိုပြီးတော့ယူဆနေတဲ့လူတွေလည်းရှိပါတယ်အဲဒါကျွန်တော်တို့ကအဲ့လိုမဟုတ်ပါဘူးကျွန်တော်ဂျာပြတ်ရုပ်ကောက်ပွဲကကျွန်တော်ဘတ်ဂျက်ကတစ်ချိန်ပဲတောင်းဝင်ရှိတာပါတောင်းထပ်ပြီးနောက်ပိုင်းမှာလစ်လက်တဲ့နေရာတွေပေါ်လာရင်လည်းကျွန်တော်တို့ကဘတ်ဂျက်မလွန်လောက်ဘူးရှိမှဆိုလို့ကျွန်တော်တို့ကဟိုပုံမူပြီးတော့စောင့်ပြီးတောင်းထားတာရှိပါတယ်ဒါပေမဲ့ကုန်ကြအတိအကျတိုင်းမှာကျွန်တော်တို့သုံးပြီးတော့ကြံတဲ့ပူချံငွေကိုကျွန်တော်ကဘတ်ဂျက်ပြန်လည်အပ်နှံပါပါအဲ 1.6 လုံးကိုသုံးမယ်ဆိုရင်ရည်ရွယ်ချက်မဟုတ်ပါဘူး
ဟုတ်ကဲ့ပါအခုအထိချိန်ကြီးပေါ့နော်ဒီကြိုတင်ပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဟိုဥက္ကဋ္ဌကြီးအနေနဲ့ကျေနပ်အားရမှုရှိပါလားစိန်ခေါ်ချက်တွေရောရှိပါလားရှင
်ကျွန်တော်တို့ဒီကြိုတင်ပြင်ဆင်မှုအနေနဲ့ကတော့ကျင်းပမဲ့တိုင်းဒေသကြီး5ခုပြည်နယ်4ခုနောက်ခရိုင်16ခုပေါ့နော်မြို့နယ်ကနေဒေသက13နေရာအဲ့အတွက်လှုပ်ဆောင်မဲ့ င်းဒေသကြီးကော်မရှင်အဖွဲ့ဝင်တွေခရိုင်ကော်မရှင်အဖွဲ့ဝင်တွေညွန့်တဲ့ကော်မရှင်အဖွဲ့ဝင်တွေကိုကျွန်တော်တို့ဒီရွက်ောက်ပဲဥပဒေနီးဥပဒေတင်တဲ့နေပေးပြီးသားပါနောက်ကလည်းဆက်လက်ပေးဖို့အစီအစဉ်ရှိပါဒီရွက်ောက်ပဲလုပ်မဲ့နေရာတွေတက်တော့တင်တဲ့နေပေးပြီးတော့ပါပြီ
ဟုတ်ကဲ့ပါဟိုဒီရွေးကောက်ပွဲကျင်းပါတယ်ဆိုတာရွေးကောက်ပွဲရလည်းအမြဲတမ်းရှိနေတာမဟုတ်တဲ့ခါကြတော့ရွေးကောက်ပွဲကော်မရှင်နေနဲ့ပေါ့နော်ဒီကျေးရက်ကျေးရအစပေါ့အဲ့တော့ဒီရွေးကောက်ပွဲကျင်းပဖို့လုပ်တိုင်းမှာဒီဝန်ထမ်းပေါ့ဝန်ထမ်းကိုကျွန်မသိသလောက်ပြောရလို့ရှင်တော့ကျောင်းဆရာဆရာမတွေလည်းပါမယ်ပြီးတော့အထူးသဖြင့်ကတော့အထွေထွေဥက္ကဋ္ဌဦးစီးဌာနပေါ့နော်အဲ့တော့အထွေထွေဥက္ကဋ္ဌဦးစီးဌာနတို့ဘာလို့ကြတာရွေးကောက်ပွဲကော်မရှင်ကနေပြီးတော့တာဝန်ပေးလိုက်တဲ့အခါမှာသူတို့ကတာဝန်အပေါ်တစ်ခုနဲ့အနေနဲ့ထမ်းဆောင်ရတဲ့သဘောများဖြစ်နေလားရှင်သူတို့ရဲ့လက်ရှိတာဝန်အပြင်ပေါ့လေ
ဒါကျွန်တော်တို့ဒီပြည်သူ့ရောကော်မရှင်ရဲ့ဒီလုပ်ငန်းတာဝန်မှာကဒီကော်မရှင်ကလိုအပ်ရင်သက်ဆိုင်ရာဝန်ကြီးဌာနအသီးသီးကိုအကူအညီတောင်းဝင်ရှိတယ်လို့ကျွန်တော်တို့ဥပဒေအရသတ်မှတ်ပေးပြီးသားပါဒါမှမဟုတ်ကျွန်တော်ကော်မရှင်ကလိုအပ်တဲ့ဝန်ကြီးဌာနမှန်တယ်မဟုတ်အကူအညီတောင်းရင်ဆောင်ရွက်ပေးရမယ့်တာဝန်ရှိပါတယ်
အဲ့တော့တို့အတွက်ကိုဒီဥမာအချိန်ပိုလောက်ရတယ်ဆိုတော့အဲ့တော့အချိန်ပိုလောက်ခါလေးပါလေကြတော့ဘယ်လိုရှိပါလဲတို့
ကျွန်တော်အဲ့လိုတသက်ရှိမြင်တော့မရှိပါဘူးဒါပေမဲ့ရက်ကြီးအဖွဲ့တွေမှာရှိတဲ့အုပ်ချုပ်ရေးမှူးရုံးမှာရှိတဲ့အစည်းအဝေးတွေကကျွန်တော်တို့ဒီရက်ကြီးကော်မရှင်ရဲ့အတွင်းမှုဖြစ်နေပါတယ်ဒါမှမဟုတ်သူကိုယ်တိုင်ပဲဒီရက်ကြီးကော်မရှင်အတွင်းမှုလည်းဖြစ်တယ်ရက်ကွက်အုပ်ချုပ်မှုရုံးရဲ့စည်းအဝေးလည်းဖြစ်ပါတယ်အဲသူနဲ့တော့ကျွန်တော်ကဆက်တွဲဆောင်ရွက်နေတာပါဒီရက်ကြီးအဖွဲ့တွေကတော့ကျွန်တော်အသီးသန့်တွဲလို့ရတဲ့အဆင်တော့မရှိပါဘူး။ဒါပေမဲ့ကျွန်တော်တို့မဲစင်းကောက်တဲ့နေရာမှာအဲရက်ွက်တွေမှာရှိတဲ့စိတ်အမှုရာရင်မှုတွေနဲ့ပူးပေါင်းပြီးတော့ဒီမဲစင်းမှန်ကန်ရေးတော့ပူးတွဲဆောင်ရွက်တာရှိပါတယ်။အဲ့ပိုင်းလေးပဲရှိပါတယ်
။ဟုတ်ကဲ့ပါ။
ကျွန်တော်တော့ကျွန်တော်သိတာမရှိဘူး။
ဟုတ်ကဲ့ပါ။ဒီမဲစင်းမှန်ကန်မှုတိကျဖို့ဆိုတဲ့နေရာမှာလေဒီအောက်ခြေပေါ့ဒီ grassroot root level ပေါ့ရက်ကြီးအဆင့်ကအရေးကြီးဆုံးပဲပေါ့နော်။အဲ့တော့ဒီရက်ကြီးအဆင့်နဲ့ဒီလူဝင်မှုကြီးကြပ်ရေးပြည်သူအင်အားဦးစီးဌာနနဲ့ရောဟိုဆက်ဆက်မှုရှိမှာပေါ့နော်။အဲ့ဒီအခြေအနေလေးလည်းပြောပြပေးပါရှင်။
ကျွန်တော်ဒီရမဲစင်းရတော့နှစ်မျိုးရှိပါတယ်ရက်ကြီးအုပ်ချုပ်ရေးမှုတွေကကျွန်တော်တို့သူ့ရက်ွက်ကြီးရအတင်းမှာရှိတဲ့လူကြီးအစင်းကိုကျွန်တော်တို့ဟိုကျွန်တော်ရယူပါတယ်သူတို့ရှိတာဒီအစင်းထဲမှာပါတဲ့လူတွေရဲ့နိုင်ငံသားဖြစ်မှုဟုတ်ဘူးဟုတ်တယ်မဟုတ်ဘူးအမွေးနဲ့တက်ကြတဲ့အမှန်နဲ့မှန်ဘူးဆိုတော့ကျွန်တော်တို့ကသက်ဆိုင်ရာလူမှုကြီးကြပ်ရေးဌာနရဲ့အတူပြုချက်ကိုယူပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီမဲစင်းပြုစုဖို့ကကော်မရှင်ရဲ့ရက်ကြီးအုပ်ချုပ်ရေးအခွင့်အဝင်တွေရဲ့ရက်ကြီးကော်မရှင်တွေရဲ့လာဝကအခွင့်အရေးတွေကကျွန်တော်ပူတော်ဆောင်ရွက်ပြီးမှသာပြည့်စုံတဲ့မင်းစင်ဖြစ်လာတာပ
ါဟုတ်ကဲ့ပါဟိုဘုဟုတုတအနေနဲ့ပေါ့နော်ဒီမြန်မာနိုင်ငံမှာဒီမဲပေးပိုင်ခွင့်ရှိတဲ့လူဦးရေဘယ်နှတန်းလောက်ရှိပါလဲရှင
်ကျွန်တော်2015ရွေးကောက်ပွဲအရတော့ရွေးကောက်ပွဲမှာမဲပေးနိုင်တဲ့မဲဆန္ဒရှင်ဦးရေက34တန်းရှိပါတယ်ဒါပေမဲ့အခု2020ကျရင်တော့ကျွန်တော်တို့ကအသက်ဆက်ရှင်တွေပြည့်တဲ့လူကြီးတွေတိုးလာမယ်ဆိုရင်2020ကျရင်တော့ခမန်းကြီးပေါ့လေအလေးတန်းကျော်၅တန်းနီးပါးလောက်တိုးလာမယ်လို့ဟောခမန်းထားပါ
ဟုတ်ကဲ့ပါအခုတော့ဟိုနောက်တစ်ခုကတော့ဒီလုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်အခုကျင်းပမယ်ဆိုတဲ့အထက်မှာဒီမငြိမ်မသက်ဖြစ်နေတယ်ပေါ့နော်အခြေအနေတိတ်ပြီးတော့မတည်ငြိမ်မှုမရှိတဲ့ရေသေးတောင်ရခိုင်ပြည်နယ်ကစနောက်လဲစားနဲ့ညစ်ကြီးနာပေါ့အဲ့ဒီဒေသတွေမှာကျင်းပဖို့ဒီရက်ရက်ကောက်ပွဲကျင်းပဖို့အတွက်ကိုရောအခြေအနေဘယ်လိုရှိပါလဲရှင
်ကျွန်တော်တို့ရက်ကောက်ပွဲကျင်းပမယ်ဒေသအလုံးရဲ့လုံခြုံရေးအခြေအနေကိုသက်ဆိုင်ရာကာကွယ်ဝန်ကြီးဌာနပြည်ထောင်ဝန်ကြီးဌာနကိုကျွန်တော်တို့မှတ်ချက်တွေတောင်းထားပါတယ်အဲသူတို့အနေနဲ့ဒီရွက်ောက်ပွဲကျင်းပမဲ့နေရာတွေဟာရွက်ောက်ပွဲကျင်းပနိုင်တဲ့အခြေအနေရှိပါတယ်လို့ကျွန်တော်တို့ပြန်ကြားထားတဲ့အတွက်ကျွန်တော်တို့ဒီအတွက်တော့ကျင်းပပေးမှာဖြစ်ပါတ
ယ်ဟုတ်ကဲ့အဲ့ဒါဆိုတော့အဲ့ဒီ3နေရာစလုံးမှာကျင်းပနိုင်ဖို့အခြေအနေရှိတယ်ပေါ့နော
်
ဟုတ်ကဲ့ပ
ါလွတ်တော်ကြားဖြတ်ရွက်ောက်ပွဲကြိုတင်ပြင်ဆင်မှုတွေအကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကိုဒေါခင်ဆိုဝင်းကတွေ့ဆုံမေးမြန်းသွားတာပါ PA ကနေဒီကနေ့ညပဲဆက်ပြီးထုတ်လွှင့်သွားမယ့်အစီအစဉ်တွေကတော့ line မီတာ24 25နဲ့30နဲ့အပြင် line မီတာ190တို့ကနေပြီးတော့ဖန်ယူနာဆင်နိုင်ကြပါတယ်ရှင
် PA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြည့်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ6ရက်ပုဒ်ထုနေ့ညပိုင်းအသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတရထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြံမာရေးအားကစားသတင်းလာတွေကိုကြားရဖို့ရှိပါတယ်။လောင်းရိပ်မိနေတဲ့မြမအဂတိတိုက်ဖြတ်ရေးဆိုတဲ့ကောင်းစင်နဲ့ဆွေးနွေးထားတဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတွေကအကုန်လုံးအပြည့်မတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြင်းနေရတာပဲလုတ်ကိုင်းနိုင်ပေမဲ့မလုတ်နိုင်တဲ့ချက်တွေပေါ်နေတာကြီးကြီးကမတော်မတရားလုပ်သွားတာတွေကိုကျိုးကျိုး
သူ့အခွင့်အရေးရှင်တွေဦးသိန်းတန်းဦးပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကလူလူနဲ့ကြာမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးကြပါတယ်မိုးရာသီမှာဖြစ်တတ်တဲ့ကူးစက်ရွာကတွေအကြောင်းသီးမှာဘလိုတွေကြိုတင်ကာကွယ်နိုင်မလဲဆိုတာကိုပြင်ဆင်ထားနိုင်ပါပါဒီအကြောင်းလူလူနဲ့ကြာမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်ရှင်
မွေးရသည့်အချိန်ကာလကိုဝင်ရောက်လာပြီဖြစ်တာကြောင့်ကူးစက်ရောဂါတွေကိုသတိပြုဖို့လွယ်လာပါတယ်။မွေးရသည့်မှာကြုံတွေ့ရလေရှိတဲ့ကူးစက်ရောဂါတွေထဲမှာတဝေးဖြန့်နာရောဂါနဲ့ဝမ်ပြက်ဝမ်ရှော်ရောဂါတွေဟာအဖြစ်များတဲ့ကူးစက်ရောဂါတွေပဲဖြစ်ပါတယ်။တဝေးဖြန့်နာရောဂါဖြစ်ဖို့အခွင့်အရေးနည်းပါအောင်ဘလို့အချက်တွေကိုလိုက်နာဆောင်ရွက်သင့်ပါတယ်လို့မေးကြည့်တဲ့အခါအဆုံးနှစ်ရင်ကောင်းအထူးကူဆရာဝန်ကြီးဖြစ်သူဒေါက်ပမောက်ခဒေါက်တာဒေါ်အေးဝင်းဆက်ကအခုလိုပြောပါတယ်။
မဖြစ်ခင်ကကျူတင်ကောင်ရတဲ့ခုနကကျွန်မပြောတဲ့နေရီပေါ့နော်ကာဝယ်သေးထိုးထားခြင်းနဲ့နောက်ပြီးတော့ချောင်းဆိုးတဲ့အခါမှာကာပြီးဆိုးတာတို့နော်လက်ကိုခဏခဏဆေးတာတို့နော်အဲ့ဒီအခြေအနေတွေပေါ့နော်နောက်ပြီးတော့နည်းနည်းနဲ့တိုးဝဲဖြစ်တဲ့ဆင်လို့ရှိရင်လူရားလည်းမသွားတာလူထူတတ်တဲ့ထဲကိုမသွားတာဒါတွေဟာဆိုလို့ရှိရင်ကာဝယ်ဖို့အတွက်ကိုနေနာနေပါပဲအဲ့နေနာနေကိုလိုက်နာခြင်းအဖြစ်ကျူတင်ကောင်ရထားရင်တိုးဝဲပိုးဝဲပုစီကိုမကူးလာဘူးပေါ့ကူးလာရင်လည်းစိုးစိုးဝါးရီဖြစ်ပေါ့
မွေးရသည့်ကာလမှာမတန်ရှင်းတဲ့ရေကိုတောက်တုံးမိပြီးဝမ်ပြက်ဝမ်ရှော့ရောဂါတွေလည်းဖြစ်ပေါ်ခံစားရနိုင်ပါတယ်။ဝမ်ပြက်ဝမ်ရှော့ရောဂါနဲ့အစာစိတ်တင်တာတွေကိုရှောင်ကျဉ်နိုင်မှုအတွက်တောက်ရည်နဲ့အစာတောက်ပြင်ဆင်တဲ့ရေကိုကြိုချက်ပြီးမှသုံးဆဲတင်တယ်လို့အထွေထွေရောဂါကူးဆရာဝန်တူဦးဖြစ်သူဒေါက်တာဆန်းကြီးထက်ကပြောပါရစေ
။ဒီဟင်းချက်မဲ့သူကပေါ့နော်အဓိကလက်ကိုတေချာစေကျော်တန့်စင်ရမယ်။နောက်ပြီးလို့ရှိရင်အသားသိန်းတွေပါတော့စားတော့ရှောင်ကျဉ်ရမယ်။တေချာဟိုအသားလေးဆိုလည်းနူးနေအောင်ချက်ပြုတ်ရမယ်။ရေဆိုလည်းကြိုချက်တောက်ရမယ်။နွားနုတ်လေးဆိုလည်းတေချာကိုကြိုချက်ရမယ်။နော်နောက်တစ်ခါ cross contamination ပေါ့ခုနကလို့အသားသိန်းချက်ထားတဲ့တက်တဲ့လုပ်ထားတဲ့အိုးတွေတပါးတွေလည်းနောက်တစ်ခါထက်ချက်မယ်ဆိုလို့ရှိရင်တေချာစေကျော်ပြီးမှချက်တင်တယ်ပေါ့နော်
ကလေးငယ်တွေမှာဝမ်ပြက်ဝမ်ရှော့ရောဂါဖြစ်ပြီဆိုရင်အသက်အန္တရာယ်ကြုံတွေ့ရဖို့အခွင့်အရေးပိုများပါလေကလေးငယ်လေးတွေမှာဝမ်ပြက်ဝမ်ရှော့ရောဂါဖြစ်ပေါ်ခံစားရမှုကိုရှင်းချနိုင်မှုအတွက်တန်ရှင်းတဲ့တောက်သုံးရည်ကိုသုံးဆွဲဖို့လိုအပ်တဲ့အပြင်ကာဝယ်စစ်တွေထိုးပြီးကာဝယ်ထားဖို့လည်းလိုအပ်တယ်လို့အထွေထွေရောဂါကုဆရာဝန်တူဦးဖြစ်သူဒေါက်တာနေမျိုးသူကပြောပါလေဗိုင်
းရပ်စ်ဝင်လာလို့မရအောင်လေကာဝယ်လို့ရတယ်ဆိုတာကိုကျွန်တော်တို့သိရှိထားတယ်အဲဒီမှာဘာနဲ့ပါဝင်လဲဆိုကာဝယ်စစ်ရှိတယ်ရူတာဗိုင်းရပ်စ်ကိုကာဝယ်လို့ရတယ်ရူတာကာဝယ်စစ်ရှိတယ်ဝမ်ပြက်ဝမ်ရှော့ကာဝယ်ဆေးရှိပါတယ်။အဲဒီကာဝယ်ဆေးထိုးရလို့ရှိရင်လည်းကလေးငယ်တွေကိုကျွန်တော်တို့စွမ်းထက်ထက်နဲ့ကာဝယ်ပေးနိုင်ပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှာ80နိုင်ငံပေါင်း80လောက်မှာတော့ဒီဗိုင်းရပ်စ်ကာဝယ်ဆေးကိုကလေးငယ်တွေကိုထိုးပေးနေပါတယ်။
တိလွတ်တုတ်ကွေးယောဂါဟာလည်းမိုးရသည်မှာတတိပိတ္တနဲ့ယောဂါတစ်ခုဖြစ်ပါလေ။ဒီရသည်မှာဖျားပြီးဆိုရင်တာမန်တုတ်ကွေးယောဂါဖြစ်နိုင်တယ်လို့တိလွတ်တုတ်ကွေးယောဂါလည်းဖြစ်နိုင်တာကြောင့်ပေါ်ပေါ်ဆက်တာသဘောမထားပဲဆရာဝန်နဲ့ပြတ်တာတိုင်ပင်သင့်တယ်လို့အထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ။
အခုချိန်ကဒီသွေးလွန်တုပ်ကွေးဖြစ်များရာသီဖြစ်တဲ့အတွက်ကြောင့်မလို့เนาะလူကြီးရောကလေးပါကလေးဆိုတော့ကလေးမိဘများရောရိုးရိုးတမန်လူရောဖြားပြီဆိုရင်သွေးလွန်တုပ်ကွေးဖြစ်နိုင်တယ်ဆိုတာလေးကိုကောင်းထဲမှာထည့်ထားဖို့လိုပါတယ်ပြီးတဲ့အခါမှာဖြားတဲ့ရက်ကလေးတွေလည်းမမေးမလျော့မှတ်ထားစေချင်ပါတယ်အကယ်၍များသွေးလွန်တုပ်ကွေးဆိုလို့ရှင်ဆရာကဒီရက်တွေပေါ်မူတည်ပြီးတော့ပြင်းထန်မှုကိုဖြစ်စေနိုင်တဲ့အတွက်เนาะကိုယ့်ရက်ကလေးကိုဂရုတစိုက်နဲ့ဖြားတဲ့ရက်ကိုလည်းမှတ်ထားပေးပါပြီးတဲ့အခါမှာနှစ်ရက်သုံးရက်ညောင်းမှမှဆရာတို့အဖျားမကြသေးဘူးဆိုရင်တော့မြည်သူမဆိုဒီလက်မောင်းမှာသွေးပေါင်တင်တာနဲ့ပတ်ပြီးတော့ဆန်သက်စစ်ဆေးတဲ့ hashtag စစ်ဆေးဖို့ကိုတောင်းဆိုလို့ရပါတယ်เนาะအဲ့တော့ဆရာဝန်နေနဲ့လက်ကြည့်ချိန်မှာဆရာတို့ဆန်သက်စစ်ဆေးပေးပါတယ်အကယ်၍များ no, sandasi sebo, meyo bicara ni game soine, tu nadi awal ni, ha, kiri tu itu dua bicara ni madala, saya asuh biro mela ingu, tu rodi, di test leu, lobi balik me, no, orang lobi je apa ni mah, dikalau macam tu ibu soine, tu itu dua gue, mahuk debu luro, biar dua pelu me aw, yang kain luro biar ni doa bi, tapi me, selle biro guna, cuma ibu ni tana, tu biar tade, cedih tade, cedih si game soine, no, aje mewi seu si pegangu, biar ya bu. เปลี่ยนตะตาบุรู้บาเลยปอเนาะสอถ้าเลวเวดียาดีมาชาเกยตื้อลุนตุกุยผิดနိုင်เลยสุดแล้วหาเลวกูกาวเนแท้ทาบุเนกูเยไอ้ปาวินญีนี้ด้วยมาปูหลอกลันฉิมะสีอองจูตินซองเยทาไปบัวดากูเฉยมาปิดๆไลน์เยตาวนเตยผิดเมลุเสียรอฉิมมาเลยมวยดีเฉิงกาละกูวนยอกลาไปผิดตาจองมวยดีมาผิดเมียเนกูเสร็จยอกกาฤกูจูตินทรีดิวกาเวทาเตเนจองตะเรนไปบัวไลดาผิดบาเลยจนตันซอบา
မောရဒီမှာအဖြစ်များတဲ့90ယောဂါတွေနဲ့ကျူတင်ကကွယ်ရေးတွေကြောင်းထောက်တာတန်းစော်ကလူလူနဲ့ကြမ်းမာရေးကဏ္ဍမှာတင်ပြသွားတာပါပြီးတော့အင်မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဦးကျော်စန္ဒရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်ပေးပါပါမြန်မာနိုင်ငံနဲ့ဒေတာရင်အင်းကြီးမလေးရှားအပါဝင်ကမ္ဘာနိုင်ငံတချို့မှာဝန်ကြီးချုပ်သမရဆရာ ဒီနေ့ရေအဂရိတက်ဖြာကြီးကောပလောက်ထီထီအောင်နိုင်မလဲဆိုတာလူခွင့်ရေရှင်နဲ့ဦးသိန်းတန်ဦးနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
တရားဥပဒေနောက်ခရာကျွန်တော်ပြည်ရဲ့ပတ်တုံးကရှင်းနေအဖြစ်ဆောင်ရွက်ခဲ့တဲ့သမဏဟာတရားဥပဒေစနစ်ယိုယွင်းနေရကိုပြုပြင်နိုင်မလားဆိုတော့ကျွန်တော်အစီအစဉ်လုပ်ခဲ့ရပါတယ်။တိုက်ဆိုင်မှုပဲလားအဲ့ဒီဟာရဲ့ဂရက်ပဲတော့ကျွန်တော်မသိဘူးပေါ့ဆရာဘာမှပြည်ဆိုင်အားလို့ဆိုပို့သိပါလိမ့်မယ်။အခုတရားသူကြီးတချို့လက်ပေးလက်ယူမှုနဲ့တရားယူဖို့လို့တော့တင်းချောင်နေရပါများကြားရဆရာအဲ့
Okay, ho, do dai sai na le phet dai ma le. Na khu a chi ni na le be di tia sin ni ne patat do di judicial institution ni ba ka. Tu bi jaw na mu ri lou de a chin ni le ba dai sai ne khya. Tet da de tamara ne di bi daw sin ni de yo no bi daw tia lut do chou do. Na chan ne tet sai ya po di ni. Ni ni ne u bang song ja ku a chin ja ne yi a la so yin. Tia sin ni ya sia na chin sin ne ku ka ku le tia sin sin ne ka ni do.
ကျမူကာကွယ်နဲ့အချိန်ကြီးရောက်လာနေတယ်လို့ကျွန်တော်မျှော်လင့်နေတယ်။ကျွန်တော်တကယ်တော့ဒီနေ့အဓိကမေ့ချင်တဲ့ကိစ္စကတော့အဂတိလိုက်စားမှုနဲ့ပတ်သက်ပါတယ်ဆရာ။အဲကြောင့်လို့ဆိုတာကမ္ဘာပေါ်မှာဒီကနေ့သမဏတောင်ထမ်းဆောင်ရတဲ့ပုဂ္ဂိုလ်တချို့ပေါ့လေ။ဒါအဂတိလိုက်စားမှုနဲ့တန်ဆွဲစုခံရတဲ့တောင်ကိုရီးယားမှာဆိုရင်ထောင်နှံနေစီပဲချမ်းဖတ်လိုက်တယ်။အခုဘရာဇီးမှာလည ဖန်းခံလိုက်တဲ့ဆိုတော့တရင်တက်လာပြီဖြစ်ပါတယ်ခါတောင်အာဖရိကမှာအဲ့လိုကိစ္စတွေအများကြီးရှိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းအဂတိလိုက်စားမှုဟာတော်တော်လေးအရေးကြီးတဲ့ပြဿနာဖြစ်ပါတယ်အနာရယူခဲ့တဲ့လူတွေတာဝန်ထမ်းဆောင်ခဲ့တဲ့လူတွေကိုအဲ့ဒီလိုအရေးယူနိုင်တဲ့အချိန်နေဗမာပြည်မှာတော့နောက်ပြန်အကျိုးဆက်ရောက်မှုမရှိစေရဆိုပြီးတော့ကန့်သတ်ထားတာရှိလားဆရာနောက်တော့ပြန်
လို့ဟုတ်ကဲ့ရှိနေတယ်ဗျဟုတ်ကဲ့နောက်တော့ပြန်လို့မရဘူးကျွန်တော်တို့ဒီရင်အစိုးရအဖွဲ့တွေကိုပေါ်ပြီးဆရာကြီးတွေမပေါ်ပေါက်ခင်ကလုပ်ကဆောင်ရွက်တဲ့ဒီစားများအတွက်ဒီဆောင်ရင်မရှိသေးရလို့တားမိတာတော့ရှိတယ်တို့ရတယ်ဥပဒေသဘောအရတော့ဒါကဟိုဒီတာဝန်ထမ်းဆောင်တဲ့အခါမှာဟိုသဘောယူနေဖြစ်လုပ်ကဆောင်ရွက်တဲ့ဒီစားတွေအဲ့လိုဖြစ်နေအဂတိလိုက်စားမှုတွေတော့တားမိလို့မရဘူးလို့ကျွန်တော်ထင်တယ
်ဟုတ်ကဲ့နိုင်ငံတာဝန်ထမ်းဆောင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအကျိုးဥဒိဋ္ဌပြီးလုတ်တဲ့နေရာမှာမှားတာယွင်းတာကိုဆိုရင်တော့ဒါအကျိုးအရေးလို့မရောက်ပါဆရာကျွန်တော်နားလည်တာဟုတ်တယ်မှာ
ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်
သူကိုကျိုးစီပွားအတွက်တိုင်းပြည်ရဲ့ဘဏ္ဍာကိုအလွဲသုံးစားလုတ်ခဲ့ရဆိုရင်တော့ဒါမြန်မာနိုင်ငံမှာလည်းလုတ်မယ်ဆိုရင်လုတ်နိုင်တဲ့အခြေအနေရှိရပေါ့
တကယ်တော့ဥဒိသဘောအရာတော့ဒါရှိတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားချက်ကတော့စာထဲမှာပါတဲ့ဟာတည်းကအကုန်လုံးအပြည့်အစုံတကယ်မရှိဘူးပေါ့နော်ကျွန်တော်တို့မှာဟိုဒီအများကြီးပြင်းနေရတာပဲလုတ်ကင်နိုင်နေမယ်မလုတ်နိုင်တဲ့အချက်တွေပေါ်နေတာရှိနေတာမတော်မတရားလုတ်သွားတာတွေကိုကျိုးစည်းဝါးအတွက်လုတ်သွားတာတွေဒါတွေရှိနေတာတို့ရရင်ကျွန်တော်တို့မှာအကြောင်းကြောင်းထောက်ရတာပေါ့ဗျာ ောင်းချောင်းထောက်ပြီးတော့ဒီမလုံနိုင်သေးတာတွေရှိတယ်အဲ့ခြေနေတစ်ခုမှာတော့ဟိုတစ်ဖက်ဒီဂျာဝင်ရှိတဲ့ဒီအင်အားစုအားလုံးပါဝင်ပြီးတော့မှဖားတာဟိုသဘောထားကွဲလွဲတာကတတ်တတ်ပေါ့ဗျာအဲ့တော့ဒီမျိုးသားရင်းသားစီဆိုတာမှာဟိုတခိုးနဲ့အလွဲသုံးစားကမှမပါဘူးတိုက်ပြီးမျက်နှာအောင်လှုပ်သွားတာပဲဆိုတော့အခြေအနေတစ်ခုရောက်လာတယ်အဲ့ဒီကိစ္စတွေပေါ်လာတယ်ခင်ဗျာ
ဟုတ်ကဲ့တကယ်တော့ကျွန်တော်ဒီကိစ္စကိုဆွေးနွေးကြတာဟာဘာမှမနာလိုစရာသူတို့ကိုမျက်နှာစီခြင်းတဲ့သဘောလုံးဝမပါပါဘူးရှင်နော်အဲ့ဒါကိုစဉ်းစားနေပြောချင်ပါတယ်ကျွန်တော်ကတကယ်တမ်းဖြစ်တင်တာကိုတိုက်ပြီးဘလောက်မျက်နှာခဲရတယ်လဲအဲ့ဒါကိုအဖတ်ဆယ်ဖို့ရဲ့နောက်တစ်ခုကဒီလိုလှုပ်လိုက်မှလည်းပဲအခုမြန်မာနိုင်ငံမှာအကြီးတိုက်ဖြတ်ရေးကော်မတီဆိုတာဖွဲ့ပြီးတော့လုပ်နေလျက်တွေကပုံပြီးထိရောက်ဖြစ်လာမယ်လို့ထင်လို့ကျွန်တော်ပြောတာပါဟုတ်ကဲ့
ကျွန်တော်လည်းသဘောတူပါတယ်ခင်ဗျာကျွန်တော်လည်းဟိုဒီတိုက်ပြည်ကသွားနေတဲ့ဒီအမျိုးသားရင်ကြားစီပေါ်ကျွန်တော်တို့နောက်ဆက်မဖြစ်သေးချင်ပါဘူးဒါပေမဲ့အဲ့ဒီရဲ့ဒီအိဒိတ်တတ်မှတ်ချက်လဲကျွန်တော်တို့ဖွင့်ရမှာပေါ့ဗျာခုနပြောသလိုပဲတိုက်ပြည်ရဲ့လုပ်ငန်းတွေလုပ်ကန်ဆောင်တဲ့အခါမှာဖြစ်ခဲ့တဲ့ပြဿနာတွေရှိတယ်မတူတဲ့နိုင်ငံရေးအမြင်နိုင်ငံရေးအုပ်စုတွေနဲ့ထိတ်ကြဲကြွလေတာတွေရှိတယ်ဒါတွေကိုကျွန်တော်တို့ဘာမှပြောရမှာမရှိပါဘူးတို့ရရင်တူးချင်းအရာတိုက်ပြည်ကိုညှနာသွားအောင်ဟိုမှာတရက်ကိုသိမ့်တရာရတဲ့နေရာကိုဘုံမတပြေကိုငွေတထောင်နဲ့နှားသွားတယ်ဒီကမျိုးလေးဒါမျိုးကိစ္စနဲ့တစ်ခါတန်းကြီးရဲ့ညီတွေကိုမတော်မတရားတခြားလူဗတရားအမျက်ဆုံးရအောင်အတွက်ဈေးပေါ်ပေါ်နဲ့တန်းကြီးနဲ့နာအောင်ပြီးသွားတယ်ဒီကမျိုးကြီးကြတော့ဒါကြတော့ခုနအမျိုးသားတန်းတဲ့ပြည်ရည်ကိုရင်ကြားစီမှာပါမယ်မထင်ဘူးရဒါက corruption bribery and corruption ဒီကဒါမျိုးတွေကတော့အရေးယူနေတယ်ဥပမာအရင်ညောင်းတဲ့တရားဗျာညောင်းတဲ့တရားကြူကြပြီးတိရလူတိနောက်ထပ်တရားတွေလည်းကျွန်တော်ဘယ်သူမှတောင်းမခံဝင်ဘူးအထာမျိုးပါဒီတိုင်းတိုင်းကြည့်နေတဲ့ဒီစာမျိုးမဟုတ်ဘူးကျွန်တော်တို့ဘက်ကတော့သုံးတယ်ဆရာလိုပဲကျွန်တော်လည်းတာပါစီနာပါစီမရှိပါဘူးတို့ရရင်တိုင်းပြည်အကျိုးလူလူအကျိုးအတွေ့တချို့အရေးယူဆောင်တဲ့ဒီစာတွေရေးယူတဲ့လို့ကျွန်တော်ထင်တယ်ဒါမှလည်းအာဂရိလိုက်စားမှုတိုက်ချင်ကြီးကော်မရှင်ဆိုတာတိတိရှိလာပါပြီ
ဟုတ်ကဲ့နောက်တစ်ခုကဒီသူတို့ရဲ့မသမာမှုနဲ့အခြေခံပြီးတိဆောက်လာခဲ့တဲ့စီးပွားရေးအဆောက်အုံတွေမြန်မာနိုင်ငံမှာတချို့လည်းပဲတော်လေးကြည်ကြီးမမခင်မမဖြစ်ကောင်းဖြစ်နေပါလိမ့်မယ်ဆိုတော့ဒီဟာတွေကိုနောက်ကျောင်းပြန်ပြီးတော့အကြီးအကျယ်မှန်းအရေးယူလိုက်ရင်အခုလောလောဆယ်မှာတိုင်းပြည်အတွက်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ထိခိုက်နိုင်တဲ့အခြေအနေရှိပါသလားကွန်ထရိုးလုပ်ငန်းကျဆင်းသွားနိုင်စရာတို့အလုပ်သမားတွေရဲ့လုပ်ပျောက်ဖြစ်ကုန်တာတို့အဲ့လိုနစ်နာစရာအကြောင်းများရှိနေလို့လားဆရာအဲ့ဒါကငက်ပွက်စရာအခြေလို့ထက်တွေ့ရမှာ
လုံလောဆယ်ကတော့ကျွန်တော်ထင်ရတာဟုတ်ကျွန်တော်တို့စီးပွားရေးတော်တော်များများကတော့ဒီမသမားတို့လည်းထဲရောက်နေလို့ကျွန်တော်ပြောရတာပါပဲ။ဒီငွေတွေငားယူထားတဲ့ငွေတွေတကယ်ကိုစနစ်တကျနဲ့အကုန်ထုတ်ယူထားပြီးတော့ဒီဟိုရှေ့ကနာမည်ကျွန်တော်ပြီးနာမည်ပေါ့ဆရာကြီးနာမည်ခံထားတဲ့လူပေါ့နာမည်မခံမနဲ့ပြန်ဟောဆွေးနွေးသားခြင်းတို့ဟာတွေရှိနေတဲ့အခါကျတော့ဒီလောဆယ်စီးပွားရေးကိစ္စမှာကျွန်တော်တို့ဒီအခွန်သန်းအောင်ရှုပ်ဖို့တော့ကျွန်တော်တို့အတော်စဉ်းစားနေရတယ်ပြဿနာမျိုးဖြစ်တယ်။ဖြစ်တော့ဒီအခုချင်းတော့လူဘိုးတော်ကဒီဒီပိုင်းသိနေလို့ရဦးမြင့်ဝင်တဲ့ကလူလို့ရမယ်တော့မထင်ဘူးဒါပေမဲ့လူလူရဲ့အကျိုးစီးပွားတည်ရလုံးကိုချိန်ချောက်နိုင်တဲ့ပြဿနာမျိုးတွေကတော့ကျွန်တော်တို့စုံစမ်းတဲ့နယ်ရည်ယူတဲ့နယ်ချင်တယ်သို့မဟုတ်ရင်တော့ကျွန်တော်တို့ဟိုကြာတွေပြန်ပြီးတော့ဒီလုံလုံနေခြင်းအဖြစ်နဲ့အကျိုးရှိမှမထင်ပါဘူ
းဟုတ်ကဲ့နောက်တစ်ခုကအခုစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အကြီးလိုက်စားမှုကော်မတီရဲ့လှုပ်ရှားမှုကောတခြားဘက်မှာတိတာမြင်လာတဲ့လှုပ်ရှားမှုတွေကြီးကြရဲ့လက်ညှိုးထောက်ပြစရာတွေ့ပြီလားခင်ဗျာ
ကျွန်တော်တော့မတွေ့ဘူးဆရာကြီးဦးမြင့်ကတော့ငါးကြီးကြီးကြော်ပါလို့ပြောသွားတာပေါ့နော်ကျွန်တော်ကတော့ဒီအားရလက်စားမှုကော်မရှင်ဆိုတာကိုတန်လျာရှိတယ်ကျွန်တော်တဦးချင်းပြောတာပါဟိုဘာလို့ဆိုတော့ကျွန်တော်တို့1948နောက်ပိုင်းပေါ့နော်ဒီလွတ်လပ်ရေးရပြီးတဲ့အခါမှာအားရလက်စားမှုတက်ကြီးနဲ့ပတ်သက်ပြီးတော့စာတုံးလုံးဖွဲ့ယူအဲဒီတော့ဝင်းချုပ်ဦးလုံးကဖွဲ့ပြီးတော့ပေါင်းထည့်ပေါ်ခဲ့တာပဲဗျာ
ဟုတ
်တယ်အဲ့တော့1948တော့အာဂျာချန်ပြည့်ရေးဦးတွေကြီးကဒါလောက်နဲ့လုံလောက်တယ်ဗျာဒီလိုကော်မရှင်ကြီးဖွဲ့တော့ဒီကော်မရှင်ကြီးကကြီးဟာဥက္ကဋ္ဌတွေရောလူတွေကိုဝင်းကြီးလာတာတွေပေးတိုက်တာအဆောင်တွေပေးပြီးတော့ဒီယုံနဲ့လုံနေရမယ်အနေဒါမဟုတ်ဘူးလို့ကျွန်တော်ထင်တယ်အတူတူတည်းကဒါမှသူတူးတွေကြီးတာမဟုတ်ဘူးစာတုံးလုံးဖွဲ့ကြီးကိုကောင်းကောင်းကန်ကြွယ်နိုင်တဲ့တတိယတိကရှိကိုကျင်တရားကောင်းတဲ့ခေါင်းဆောင်တယောက်ရဲ့လက်ထက်အကြီးကြီးတယောက်လက်ထက်ထည့်ပြီးတော့အဲ့ဒီတန်ပြန်သုံးလိုက်လို့ရှိရင်ဖြစ်တဲ့ဒီကားလို့ကျွန်တော်မြင်နေရတယ်။အခုဒီဟာတွေကတော့ဟိုအများကြီးပေါ့ဗျာဒီမနောက်ရှိပွဲကြီးဦးကအင်္ဂါဆောင်ပေါ့ဗျာ။အင်္ဂါဆောင်လောရတဲ့အခါကျတော့တဘိုးတဲ့လက်ခကြီးပေါ့ဗျာ။ဆင်ဘိုးတဲ့ချွန်ဘိုးကြီးတဲ့အနေထားမျိုးဖြစ်ပြီးတော့ကြီးကြီးကြီးကြီးတော့ဘာမှမလုပ်နိုင်ဘူးကျွန်တော်ထင်တာပဲ
။ဒါပေမဲ့ခက်တာအခုစာသုံးလုံးကလည်းပြည်တဲ့အောက်မှာမဟုတ်ဘူးလားဆရာ
။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီအကြီးအကျယ်တော့အမြင့်ကြီးကပြန်ပြန်လာတာပေါ့ဆရာကြီး။ဒါပေမဲ့ ကျွန်တော်တို့သူတွေရတဲ့အတိုင်းနဲ့မထောင်ရှိပေါ်ဒီလိုချင်အောင်လေးရနိုင်ငံတော်ရဲ့အထွတ်ထိပ်ပို့ကွာသမရပဲစတဲ့လုံးလုံးကဒီရေးရေးတဲ့အောက်ရှိလေပဲပြည်ရေးရေးပါဝင်အားလုံးမှာဒါကျွန်တော်တို့သမရနဲ့အောက်မှာရှိရသမရမိမိနဲ့ရနေဘာလို့နှောင်းရှိပေါ်ဒီလိုမျိုးအပြင်းအထန်ဖြစ်ဖို့ပဲပြောတာသူကအုတ်ချောင်းမှာတော့မပါဘူးရတကယ်ပို့ကွာနှောင်းရှိပေါ်ဒီလိုမျိုးနဲ့ဒါရရဆိုရင်
သမရာဒီထုတ်ထိပ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းကြီးဖြစ်တယ်အဲ့တော့အားလုံးကသူ့ရဲ့ကိုယ့်ရဲ့အောက်ကြည့်ရမှာဖြစ်တယ်ဒီဟာကိုလည်းပဲကျွန်တော်ထင်တယ်ဗျာအမိန့်ပေးနိုင်တယ်လုပ်နိုင်တယ်အဲ့တော့သမရာကအမျိုးအမြင်နဲ့ရှိဉာဏ်ပညာနဲ့ဒီမှာတတိကြတိနဲ့ရှိလို့တော့လုပ်ကြတာပေါ့ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုလောလောဆယ်မှာတရားသူကြီးတွေလက်ပေးလက်ယူလှုပ်လှု ဒီကိစ္စကိုလှုပ်ရအောင်မဲ့သူပြင်ရမဲ့ဆိုပြီးတော့စပြီးအင်နီရှေးတစ်ယူပြီးတော့လှုပ်လာကြတယ်ဆိုတော့အခုဒီလိုနောက်ကြောင်းပြန်ပြီးတော့စီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ပြန်ပြီးစုံစမ်းစစ်ဆေးဖော်ထုတ်မဲ့ကိစ္စနဲ့ပတ်သက်လို့ရတော့အနာပိုင်းကြီးကမဟုတ်ဖဲနဲ့အဲ့လိုဆရာဆိုတော့ပြောတဲ့အဖွဲ့အစည်းတွေကတော့စတင်ပြီးတော့လက်အုပ်မှုယူပြီးတော့လှုပ်ရမ်းနေတဲ့အခြေအန
ကိုမြင်တွေ့နေတော့လာလာတော့မရှိနေတဲ့ခုကဌာနဆိုင်ရာတွေကလည်းလုံရင်းလုံရင်းနဲ့တွေ့နေတယ်အများကြီးပေါ့ဗျာသူကျွန်တော်တို့နှိစက်တဲ့ဥမာမနေ့တိုင်းကြီးဒါကြီးအစိုးရအဖွဲ့ဆိုလို့ရှိရင်ဒါတို့ပြပင်းတို့ရတယ်နောက်တော့ဒီပြီးခဲ့တဲ့အစိုးရအဖွဲ့ကတို့သွားတာနေပေါ့ဗျာဒီဒီမှာမောက်သွားပြီးတော့လူကိုယ်ဆက်ကိုရောက်ကြဒီကမြောက်များစွာပြီးသွားပြီးတော့အဲ့ဒါမျိုးတွေလုံသွားတာတော့ဗျာရ ကျွန်တော်တွေ့ရတယ်အဲ့အရာတော့ဒါကတော့ကောင်းတဲ့လက္ခဏာပေါ့နော်သက်ဆိုင်ရာဌာနအဖွဲ့ဒီလိုမပြောနိုင်ပြီနဲ့ဟိုအချို့နေရာတွေမှာတော့ဒီလိုကိစ္စတွေကိုကိုင်ကျွယ်ဆောင်ရနေတာကျွန်တော်တွေ့ရတယ်
ကျောစန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်စနေနေ့ညကိုနာရီတိုက်လေလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာကြားကြရအောင်ပါသောတာရှင်များရှင်မီတူဖိုရဲလှရှားမှုနဲ့အတူနိုင်ငံတကာအတိုင်းအဝန်မှာအမျိုးသမီးအခွင့်အရေးနဲ့အနိုင်ကျင့်မှုတွေကအကာအကွယ်ပေးနိုင်ရေးလှရှားမှုတွေမကြသေးခင်ကဆလိုအားကောင်းလာနေပါတယ် မြန်မာနိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနဲ့ကာကွယ်ပေးနိုင်ရေးဘလောက်အထိအလေးထားဆောင်ရွက်နေကြပါပြီလဲဆိုတာကို POAF Facebook စာမျက်နှာမှာလဲ matchup တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကြိုးဆိုပါရရှင် ထိုင်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင် POA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်အားကစားကဏ္ဍပါ ဒီသတင်းမှာအားကစားအစီအစဉ်ကနေပြီးတော့ 2018 ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအထူးအစီအစဉ်ဖြစ်တင်ဆက်သွားမှာဖြစ်ပါတယ် ပထမဆုံးအနေနဲ့အုပ်စု၈စုအသင်း32အထဲမှာအုပ်စု A, B, C နဲ့D တို့ထဲမှာပါတဲ့အသင်းတွေထက်ကအုပ်စု၁ကိုကျော်ပြီးတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဘယ်အသင်းတွေတက်သွားနိုင်ခြေရှိတယ်လဲဆိုတာကိုပေါ်လုံးအားကစားလေ့လာသုံးသပ်သူတွေဖြစ်ကြတဲ့ကိုဝနာကိုကိုဝင်းကျော်မင်းတို့နဲ့မေးမြန်းဆွေးနွေးပြီးတော့ကိုကျော်ကျော်သိန်းကတင်ဆက်ထားပါရရှင်
ကိုနောက်ကိုနဲ့ကိုဝင်းကျော်မင်းကြီးအခုကမ္ဘာဖလားပြိုင်ပွဲက7ရက်ပဲလူတော့တယ်အုပ်စု8ခုအသင်း32အကြိတ်နဲ့ရှင်ပြန်ကြတော့မယ်အုပ်စု2ခုဂျင်းစီအလိုက်အုပ်စုကြော်မဲ့အသင်းတွေကိုကျွန်တော်တို့ဒီညသုံးသပ်ကြည့်ကြအောင်ဆိုတော့အုပ်စု A မှာဘယ်အသင်းတွေကြော်မယ်လို့ကိုနောက်ကိုတွေ့ထားတယ်ဟုတ်ကဲ့အုပ်စု A မှာကအင်ရှင်ရုရှားပါတဲ့အုပ်စုပေါ့နော်ဒါရုရှားရဲ့
Saudi Arabia ရဲ့အကြီးကဲဒီကျွန်တော်နာမည်ကြီးဥရုဂွေရဲ့ပါတယ်ဆိုတော့ ဒီလိုဆိုမှာဥရုဂွေကတော့ဒါတွေ့ကြုံရောခြေစွမ်းအကောင်းဆုံးအသင်းဆိုတာကတော့ချင်းချားတယ်ပေါ့နော်မြင်လို့မရဘူးရုရှားကတော့ဒါခြေစွမ်းအကောင်းကြီးမဟုတ်ဘူးမြင်တဲ့အင်ရှင်ဖြစ်နေတော့တခြားပြိုင်ပွဲတွေကြည့်တယ်တော့ဆော်ဒီအာရေဗျာနဲ့အီဂျစ်ရှိရယ်ပေါ့နော်အီဂျစ်ကတော့ဇာလက်ကအခုလက်ရှိတိုင်းအမေသာ ဖြစ်မှာဆိုတာပြောလို့လည်းမရနိုင်ဘူးနောက်နောက်ပြောလဲဆက်လက်ကိုဒီတယောက်ကစားဆိုတော့အင်ဂျင်ကလည်းနေဒီတန်ခွဲမှာအားနိုင်မှုတွေရှိလိမ့်မယ်အဲ့တော့နောက်တစ်ဆင့်တမန်နှစ်ပြင်းကိုယူရမယ်ဆိုတော့ဥရုဂွေကတော့အော်စုပထမပါတော့အော်စုအနေထားလဲခြောင်ပြီးတော့ဒါအရှင်လဲဖြစ်နေတဲ့ရုရှားအော်စုဒုတိယနဲ့ပဲတခုလာလာများတဲ့အနေထားမှာလို့ကျွန်တော်ကတော့မြင်ပါလဲကြ
ကိုဝင်ကြောင်းမင်းရောကိုတော့ကိုပြောတာသဘောတူတယ်လားတခြားအတင်းများရွေးချင်သေးလားဟုတ်ကဲ့ကဲ့အချို့ဟာတွေတော့တမသဘောတူတယ်ကဲ့ဒါပေမဲ့ကျွန်တော်ကအင်ရှင်ရုရှားအတင်းထက်စာရင်ကျွန်တော်အစ်ချစ်ကိုပို့ပြီးကြိုက်မိကြရဘူးသူတကယ်ဒီခုနကကိုဝနာကိုပြောသလိုပေါ့အစ်ချစ်ပထမနေရာကိုဥရုဂွေကဂျာပန်နိုင်ငံဆိုတော့ကျွန်တော်အစ်ချစ်ဒုတိယနေရာကိုတော့အစ်ချစ်ကိုကျွန်တော်ပို့ပြီးအလေးပေးတယ်
ရလည်းရှိနေတယ်အတွက်ကျွန်တော်ထင်နေကြအုပ်စုတရားနေရာရဖို့သူတော်တော်လေးရုန်းကန်ရမယ်လို့ကျွန်တော်မြင်မိတယ်။နောက်တစ်ဆင့်တက်မဲ့အတင်းနဲ့တင်းကြီးရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဥရုဂွေးနဲ့ဒီချိတ်ကိုကျွန်တော်ပို့ပြီးတိုင်းပြီးရပြ
။ဟုတ်ပြီဗျာ။ကိုဝနောက်ကိုကဥရုဂွေးနဲ့ရုရှားကိုဝင်းကျော်မင်းကဥရုဂွေးနဲ့ဒီချိတ်စောင့်ကြည့်ကြတာပေါ့နော်
။ဟုတ်ကဲ့ဗျာ။
ကျွန်တော်တို့ group B ကိုအုပ်စု B ကိုဆက်သွားရအောင်။အုပ်စု B မှာရောဒီတစ်ခါကိုဝင်းကျော်မင်းကဘယ်နှစ်တင်းကိုအုပ်စုကျော်မင်းကတွေ့တယ်လဲ။
အော်ကဲ့ group B ကိုကျွန်တော်ကြည့်ရင်တော့ဒီကကျွန်တော်တတိထားမိတာတော့မော်ရိုကိုအတင်းပေါ့ဒီနှစ်မှာပါလာတဲ့အတင်းတွေကမှာမော်ရိုကိုအတင်းရဲ့ခြေစမ်းရတယ်တော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်ဒီပေါ်တူဂီအတင်းနဲ့စပိန်တို့ကဒီအတင်းကြီးပါနေတဲ့ကြားထဲမှာမော်ရိုကိုကကျွန်တော်ထင်နေကြပြီးခဲ့တဲ့2014တော့ကကော့စတာရီကအတင်းလိုမျိုးပဲသူ့အနေနဲ့ဖြန့်မြင်းအတင်းတစ်ပင်ဖြစ်လာမလားဆိုတော့ကျွန်တော်စိတ်ဝင်စားမိတယ်ဒီအများအမြင်မှာတော့ဗျာဒီနောက်တစ်ဆင့်တက်ဖို့အတွက်ပေါ်တူဂီနဲ့စပိန်ကတော့အသေးကြဆုံးဖြစ်မယ်လို့ထင်နေကြဒါပေမဲ့ဒီအဖွင့်ပွဲကမှာမော်ရိုကိုအနေနဲ့အီရန်ကိုကစားလို့နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့နောက်တစ်ဆင့်တက်ဖို့အတွက်မျှော်လင့်ချက်ရှိတယ်။အဲ့ဒီနေရာတစ်ခုတော့ကျွန်တော်ထင်တယ်ကြပေါ်တူဂီစပိန်နှစ်တင်းနဲ့တစ်တင်းတက်ပြီးမော်ရိုကိုအတင်းနောက်တစ်ဆင့်တက်မယ်လို့ကျွန်တော်အနေနဲ့မြင်မိကြပြ။ဟုတ
်စိတ်ဝင်စားစရာပဲ။ကိုနောက်ကိုရေးပေါ်တူဂီနဲ့စပိန်အပြင်မော်ရိုကိုပါထက်ထွက်ထားတယ်။ကိုနောက်ကိုရောသဘောတူလား
။အဲဟုတ်ကဲ့ဗျ။မော်ရိုကိုကတော့ကကိုဝင်းကျော်မင်းတို့လိုရတာချက်မြင့်အတင်းအစ်စ်မှာတော့ဖြစ်နိုင်တယ်ကြ။သူ့ရဲ့ဒီနောက်ဆုံးပွဲစဉ်ရလက်တွေကြည့်မယ်ဆိုရင်ရှုံးပွဲမရှိတာတော့ကြာပြီပေါ့နော်။အဲ့တော့မော်ရိုကိုကတော့စောင့်ကြည့်ရမယ်အတင်းဟုတ်တာတော့မှန်နေကြ။ဒါပေမဲ့တကယ်တကယ်ကစားပွဲအနေထားအပြုရောဒီကစားသမားအင်အားရှင်ကြည့်မယ်ဆိုရင်တော့စပိန်နဲ့ပေါ်တူဂီကိုရှင်မော်တော်လေးခတ်တယ်ကြ။လုံးဝကိုစပိန်နဲ့ဒီပေါ်တူဂီတင်းနေအောင်ပေါ့နော်။ဒီအနီးကပ်တွေပါရထုတ်ခံရမယ်လုံးဝအပ်စက်ရလက်ချင်မှာမော်ရိုကိုအတွက်ကတော့အခွင့်အရေးရှိမယ်လို့ထင်နေကြ။အဲ့တော့ဒီအစမှာကျွန်တော်အများဆုံးခံမှန်းမှာကျွန်တော်စပိန်နဲ့ပေါ်တူဂီရဲ့တက်လို့ထင်ပါတယ်ကြ
။ဟုတ်ကဲ့ဗျာကိုဝနောက်ကိုနဲ့ကိုဝင်းကျော်မင်းကတူတာလေးတွေရှိတယ်လို့မတူတာလေးတွေရှိတယ်ဆိုတော့ပြိတ္တတွေပို့ပြီးတော့ရင်ခုန်ဆိတ်လို့ရှားစွာစောင့်ကြည့်ရမယ်သဘောရှိတာပေါ့။ကဲဒီကိစ္စကျွန်တော်တို့အုပ်စုစီကိုဆက်သွားရအောင်။အုပ်စုစီမှာကပြင်သစ်ဩစတြေးလျပီရူဒဲန်မတ်ဆိုတော့ကျွန်တော်ကတော့ပြင်သစ်ကတော့တေချာပေါက်တက်မယ်လို့ကျွန်တော်ထင်တယ်ကိုနောက်ကိုဘယ်လိုသဘောရလဲ
ဟုတ်ကဲ့ပြင်သစ်ကတော့ကစားသမားအင်အားလည်းကောင်းတယ်လက်ရှိခြေစွမ်းအနေနဲ့တိုက်ဆိုင်အားစုမှလည်းတော်တော်ကောင်းနေတွေ့ရပြီအဲ့တော့ပြင်သစ်ကတော့ဒီအုပ်စုတက်မယ်လို့ဒီကျွန်တော်တနည်းအားပြေးထားခြင်းပေါ့နော်ဒါနဲ့ဒီတခြားအုပ်စုဒုတိယအနေနဲ့တက်မယ်အတင်းနေရာတော့နှစ်တင်းလောက်တော့ရှိကြပြပါဘယ်တင်းနေလဲဆိုတော့ဒါပီရူးနဲ့တိုင်းမှာကြဒါပီရူးကလည်းဒါမြစ်ပေါင်းကြာကြီးကမ္ဘာကလောက်ခြေစွမ်းမောင်နိုင်ခြင်းနဲ့မှပြန်ပြီးတော့ဒါရှင်နိုင်ခွင့်ရတယ်နောက်ပြီးတော့ဒီအင်းကောင်းဆောင်တိုက်စင်ဘွားရိုးရတာဒီပါနေတာပိုးစဲပြစ်တန်နေတာကိလောက်လိုက်ပြီဆိုတော့ဒီဘက်မှာသူတို့အနေနဲ့ပီရူးကအင်းဒီအားဖြစ်ပါလိမ့်မယ်ကြအဲ့တော့ဒုတိယညံအတွက်ကတော့ပီရူးနဲ့ဒိမန်ကတော့အကျိတ်ငယ်လူရမယ်နေသားမှလို့ကျွန်တော်ထင်နေကြအဲမချင်းမနေသတင်းရေးမယ်ဆိုရင်ကျွန်တော်ဒိမန်ကိုပြင်းနေတဲ့သူနောက်ဆုံးကိုပေးခြင်းနဲ့လ
ေဟုတ်ကဲ့ပါကိုဝနောက်ကိုကပြင်သစ်ပီရူးနဲ့ဒိမန်မှာမှဒိမတ်ဆိုတော့ကိုဝင်းကျော်မင်းကြီးပြင်သစ်ကတော့ကျွန်တော်နဲ့ကိုဝနောက်ကိုကသဘောတူတယ်ကိုဝင်းကျော်မင်းရောသဘောတူလား
ဟုတ်ကဲ့ကဒီညမှာလည်းကျွန်တော်တို့နည်းနည်းဟိုတုံ့နှံ့မှုလေးလွဲမယ်လို့ထင်ကျွန်တော်အနေနဲ့ကတော့ဒီအုပ်စုမှာပီဦးကိုပူကြိုက်တယ်ဗျဒီကဘာဖြစ်လို့ဆိုတော့ဒီသူနောက်ဆုံးကစားခဲ့တဲ့ခြေစမ်းပွဲစဉ်မှာဒီခရိရှားတို့အိုက်စလန်တို့စကော့တလန်တို့လိုဒီကစားပုံမှာကြောတယ်ကြာကျန်ခိုင်မှုအသာပေးကစားတဲ့အသင်းတွေကိုပီဦးကအနိုင်ကစားတာလေခုနကကိုဝနာကိုပြောတယ်လို့ပီဦးအသင်းကောင်းဆောင်လေဒီပွဲပဲဖြစ်တဲ့အရင်လွတ်လာပြီးကျန်ပါလာမယ်ဆိုတော့သူအသင်းကပိုပြီးအင်အားတောင့်တင်းလာမယ်လို့ထင်တယ်ဒီနောက်တစ်ဆင့်တက်မဲ့အပင်အဖြစ်ရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်ကတော့ပြင်သစ်နဲ့ပီရူးအပင်ကိုရွေးချယ်ခြင်းနဲ့ဗျ
ဟုတ်ကဲ့ဗျပြင်သစ်ပီရူးတို့မဟုတ်ပြင်သစ်ဒိမတ်စောင့်ကြည့်ကြတာပေါ့ကျွန်တော်တို့ဒီကောင်အုပ်စုဒီဘက်ကိုဆက်သွားအောင်ကိုဝင်းကျော်မင်းအုပ်စုဒီမှာကတော့လက်ရှိထိပ်တန်းကစားသမားတူဖြစ်တဲ့မက်ဆီပါတဲ့အာဂျင်တီးနားအသင်းအိုင်စလန်ခရိုအေးရှားနိုင်ဂျီးရီးယားကိုဝင်းကျော်မင်းဘယ်အသင်းနဲ့တင်လဲ
ဟုတ်ကဲ့ဒီကမ္ဘာ့လောက်အုပ်စုဒီကတော့ကျွန်တော်ထင်တယ်ဗျ group of death ပေါ့အဲ့တော့အာဂျင်တီးနားဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကြောင်းကတော့နောက်ဆုံးဘောလုံးပွဲတီးတက်ခဲ့တယ်ဒီမက်ဆီမာရှီယာနိုဒီအကူရိုးလိုဒီဂျက Jawab kita dalam hari itu, nampung jangan macam lah naik itu. Di bawah itu dua, lama mama kamu, tu ni tu di dia jangan Croatia, Iceland, Nigeria tu ada. Nampai ni tu mah, orang orang ni jalan le. Di orang juga ada dolly, jika orang buat ni cerita ni macam. Nampai senjata ni jenis jenis yang cerita macam mana, jenis ni ada di masih dulu dulu bani itu, ada di nahu jenis di jaya yang cerita ni, entah cerita ni apa, Croatia yang cerita ni macam.
Okay lah. Kau wenjau mengapa Argentina Croatia di group go group of death lole. Nah, mereka tarik. So, kau nak go group of death sebelah base ni temple. Argentina lala kau mula.
Oh, ada kerja di dua. Kau ingin jom itu luar dah. Lama aku di mana mah asu tu belu ya. Mana nak ke? Ini macam apa? Ini ni lu belu ya. Tapi, asu temen nanti mau juga macam Argentina atau macam ni juga macam. Tuh apa pun jadu eh. Lu sini ni dah tu yang cikgu ni aja macam. Mana? Kau ini ni Nigeria atau lah. Dulu ni ada yang ada apa mana di. From where the money drew up in my way, so much in India, Machum Media, Machino, Ulova, Dinner into the Croatia, which now the Argentina is not in the middle, which now don't have me.
The Osu Lazu Bajan Rogu Sunizari, Osu ABC Dima, Goinjo Mio, Gunago, Bordudaro, Osu Dibe, Argentina, Croatia. So, General Osu Lazu Jamari, Osu Lazu, General Shitama Matabio, don't the Jarabon, now the Lobo Bay, two cities in America.
အားကစားအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။မနက်ဖြန်ကြာတာပိုင်းနဲ့မနက်ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြမှာပါ။လိုင်းတူမီတာ32လေးဆယ်လေးဆယ်ရှင်နဲ့90ရုပ်ကနေဖမ်းယူနာဆင်နိုင်ပါတယ်။ထပ်အပြင်VOA ကနေဒီကနေ့ည8:00နာရီစအစီအစဉ်အားလုံးကိုလည်းအစီအစဉ်ပြပြချင်းမြန်မာစံနှုန်းချိန်ည9:00နာရီနဲ့7:00နာရီအထိ ရဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းကလည်းပြောပြပေးပါဦ
း။အီရန်နိုင်ငံရဲ့နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားတဲ့အတွက်အီရန်ပေါ်တိုက်ခတ်မှုတွေပြန်လည်ချမှတ်မှာဖြစ်တဲ့အတွက်အီရန်ရဲ့နေ့လုပ်ငန်းတွေလုပ်ခိုင်နေတဲ့ဥရောပကုမ္ပဏီတွေကိုအရေးယူတိုက်ခတ်မှုအစီအစဉ်ကနေကင်းလွတ်ခွင့်ပေးဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကတရားဝင်တောင်းဆိုလိုက်ကြပါတယ်။အီရန်နဲ့သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လတည်းဆုံးဖြတ်ခဲ့တဲ့အပေါ်စိန်ကောင်းတဲ့အကြောင်းနဲ့ဥရောပသုံးနိုင်ငံဝန်ကြီးတွေကအမေရိကန်ဗန်နိုင်းဝန်ကြီးစတီဗင်မနူချင်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့ထံပြပို့တဲ့တင်းနှင်းလာနေရဆွဲနဲ့စာထဲမှာပေါ်ပြထားပါတယ်။တမင်းနဲ့အလူမီနီယံတင်သွင်းမှုတွေပေါ်အမေရိကန်ကအခွန်တွေတိုးမြင့်လိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့သွင်းကုန်တွေပေါ်အခွန်တွေတိုးမြင့်မဲ့အစီအစဉ်ချက်ကိုဇူလိုင်လဆန်းမှာစတင်မယ်ကြောင်းဥရောပသမ္မတ EU ကပြောဆိုလိုက်ပါတယ်။အမေရိကန်သွင်းကုန်တွေပေါ်အခွန်စီးပင်းသစ်တွေချမှတ်မဲ့အစီအစဉ်ကိုတော့ဥရောပကော်မရှင်ဒီရိုက်တာကဘယ်ဂျင်နိုင်ငံဘရက်ဆဲမှာဒီနေ့ပဲကြေညာလိုက်တာပါ။အမေရိကန်နဲ့မြောက်ကိုရီးယားကောင်ဆောင်တို့စင်ကူနိုင်ငံမှာထိပ်သီးထွေးဆောင်မှုစီစဉ်ထားတာရပ်ပိုင်းတာခြံတော့တဲ့အချိန်မှာပဲစင်ကူနိုင်ငံရဲ့ဝန်ကြီးပျိုယဲမျိုးတို့ကိုတွားရောက်ဖို့စီစဉ်နေပါတယ်။စင်ကူနိုင်ငံရဲ့ဝန်ကြီး PPN Blackrishnan ကနေ့ရက်ကြာမြောက်ကိုရီးယားခီးစဉ်မနက်ဖြန်စတင်မှဖြစ်တဲ့ကြောင်းစင်ကူနိုင်ငံကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကွန်ဂျွန်တို့ရှေ့သတင်းပိုင်းအင်္ဂါနေ့စင်ကူမှာထွေးဆောင်မှာဖြစ်ပြီးအမေရိကန်သမ္မတအင်ဂျီတို့ကတော့စန်တိုစာကျွန်းပေါ်ကကပလာကျွန်းဟိုတယ်မှာတွေ့မှာဖြစ်တဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီကပ်ပြင်းမှာပြည်ရနေတဲ့ကြုံရတဲ့ပြပခတ်တွေအတွင်းနေရစုံကထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်မှာပူပေါင်းဆောင်ရည်မြမစုဝတ်နဲ့ကုလသမဂ္ဂတို့ကြားဒီနေ့ပဲနားလည်မှုစာချုပ်တော်တရလက်မှတ်ရေးထိုးပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြမစုဝတ်တို့ကြားလက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ဟာရေခိုင်ပြည်နယ်ကတင်းရှောင်သွားသူတွေကိုယ်သဘောဆန္ဒအရနေရပြန်လည်နိုင်ရေးလုပ်ငန်းစဉ်ပုံမှန်မြန်ဆန်လောက်ထောက်ကူဖြစ်မယ်လို့မျှော်လင့်ကြောင်းလဲနိုင်ငံတော်အတိုင်ပင်ခံရုံးကထုတ်ပြန်တဲ့ဒီနေ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။တရင်အချင်းချက်ကိုကောင်းလင်းဦးကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာကတော့ Vitech Zonya ဖြစ်ပါတယ်။ VOA American အတန်ရမနက်ဖက်အစည်းအဝေးကတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1.3 လိုင်းဒိုမီတာ32 kHz 93.5နဲ့လိုင်းဒိုမီတာ40 kHz 9.30 ရောကနေဖန်ယူနာဆင်နိုင်ပါတယ်။သွားသွားရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမှာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမမင်္ဂလာပါ။
This program has come to you from the Voice of America, Washington.